Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2016ခုနှစ် March 4ရက်တောက်ကြနေနေနဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိ line to meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမနန္ဒာချမ်းပါအမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်နေတဲ့ Republican ကိုယ်စားလှယ်ရဲ့ကြားမှာရှေ့တန်းနေရာမှာရှိနေတဲ့ Donald Trump ဟာသမ္မတဖြစ်ထိုက်သူတယောက်မဟုတ်တဲ့အကြောင်းသမ္မတရာထူးအတွက်ရှင်ပြိုင်ခဲ့ဘူးသူ Mitt Romney ကဝေဖန်လိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်အသိခံခံရတဲ့ Scott Marcia ဟာသူ့ရဲ့တာဝန်ကို match လအကုန်မှာစတင်ထမ်းဆောင်တော့မှာဖြစ်ပါတယ်ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ရှင
်ကောင်းပါပြီမျက်နှာနိုင် American ပြည်ထောင်စုအောက်လွှတ်တော်မှာတော့မနေ့ကမြမအရေးတင်သွင်းရမှာအဓိကတင်ပြသွားတာတွေကဘာတွေလဲဘယ်သူတွေကဒီဆိုကိုတင်သွင်းခဲ့တယ်လဲဆိုတာကိုတော့သတင်းစီစဉ်နောက်ပိုင်းမှာတင်ပြပေးမှာပါအဲ့ဒီနောက်ကြားမှာကတော့
ခုချိန်မှာဆိုရင်တို့ဒီ open type ပေါ့နော်ဒီလိုမိုင်းခွဲတာကအရန်ကျဲလောင်တခါညရွာတော်တုံသွားတယ်အဲ့လာကြောင့်မို့လဲကျွန်တော်တို့ကကန့်ကွက်တာပြီးတော့ကျွန်တော်တို့ကကန့်ကွက်တ
ာဒါကတော့ချင်းညီစီမံကိန်းနဲ့ပတ်သက်တဲ့လေ့လာရေးအဖွဲ့ကို Lebron Data Gun တွေဘာကြောင့်ကန့်ကွက်ရတယ်လဲဆိုတာကိုပြောပြသွားတာပါဒီသတင်းပေးပို့ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေထဲမှာတော့ကျန်းမာရေးနဲ့တိုင်းရင်းသတင်းလှတွေကိုထုတ်လင်းပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမက်နန္ဒာချန်နဲ့ဒေါခင်မျိုးသက်တို့ကပြောပြပါအောင်ရှင်
အမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်နေတဲ့ Republican Party ကိုယ်စားလှယ်ရဲ့ကြားမှာရှေ့တန်းနေရာမှာရှိနေတဲ့ Donald Trump ဟာသမ္မတဖြစ်ထိုက်သူတယောက်မဟုတ်တဲ့အကြောင်း2012ခုနှစ်ကသမ္မတရာထူးအတွက်ရှင်ပြိုင်ခဲ့ဘူးသူ Mitt Romney ကကြာသပတေးနေ့မှာပြောကြားခဲ့တဲ့မိန့်ခွန်းအတွင်းထို့နှက်ဝေဖန်လိုက်ပါတယ်။ Party တွင်အကြိုရွေးကောက်ပွဲတွေမှာ Donald Trump ကိုမဲမပေးချဖို့လဲ Republican Party ဝင်တွေကိုတိုက်တွန်းခဲ့ပါတယ်။ Republican Party ဝင်တွေအနေနဲ့ Donald Trump ကိုသမ္မတလောင်းအဖြစ်ရွေးချယ်ခဲ့မယ်ဆိုရင်လုံခြုံပြီးတော့တာယာဝါပြောတဲ့အနာဂတ်ဆုံးရှုံးရလိမ့်မယ်လို့လည်းပြောဆိုခဲ့ပါတယ်။ကြတာပရင်းနေနောက်မိုက်မှာပဲ Mitt Romney ရဲ့ပြောဆိုချက်တွေဟာဆိုးဝါးလွန်းတဲ့မှတ်ချက်တွေဖြစ် Donald Trump ကတုံ့ပြန်ခဲ့ပါတယ်။ Mitt Romney ကတော့သူကိုယ်တိုင်ဝင်ရောက်ရှင်ပြိုင်မှာမဟုတ်တဲ့အကြောင်းရှင်းရှင်းလင်းလင်းပြောဆိုခဲ့ပြီးကျန်နေသေးတဲ့ Republican ကိုယ်စားလှယ်၄ယောက်ထဲကတယောက်ယောက်ကိုစဉ်းစားဖို့လဲမဲဆန္ဒရှင်တွေကိုတိုက်တွန်းခဲ့ပါတယ်။ဒါ့အပြင် Democratic Party ဘက်ကသမ္မတလောင်းဖြစ်ဖို့ရှင်ပြိုင်နေတဲ့ Hillary Clinton ဟာလည်းသမ္မတမဖြစ်ထိုက်တယ်လို့ယုံကြည်စိတ်ချဖို့မကောင်းတဲ့သူတယောက်ဟာလည်းသမ္မတမဖြစ်ထိုက်တဲ့အကြောင်းပြောဆိုသွားခဲ့ပါတယ်။ Donald Trump အနေနဲ့လည်းသမ္မတတဦးမှရှိရမယ့်ဇယိုက်လက္ခဏာနဲ့ဆုံးဖြတ်နိုင်စွမ်းမရှိဘူးလို့ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mitt Romney ကပြောဆိုခဲ့တာပါ Donald Trump ရဲ့မအောင်မြင်တဲ့စီးပွားရေးလုပ်ငန်းတွေနိုင်ငံခြားရေးရာမူဝါဒတွေနဲ့ပတ်သက်လို့ပြောဆိုချက်တွေအပေါ်မှာလည်းဝေဖန်ထုတ်နှက်ခဲ့ပါတယ်။
တူရကီကနေအာဂျန်ပင်လယ်ပြင်ကိုဖြတ်ပြီး EU ဥရောပတမကနိုင်ငံတွေကိုလာရောက်တဲ့ရွှေပြောင်းဒုက္ခတဲ့အရေးအတွက်ဟာအခုထိတိတ်ကိုများပြားနေစေမှုတားဆီးဖို့လိုအပ်တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကပြောပါတယ်။ဒါအပြင်မစ္စတာတက်စ်ကတရားဝင်ရွှေပြောင်းဒုက္ခတွေကိုပြန်ပြီးပို့ပေးတာဟာပင်လယ်ပြင်ကိုဖြတ်ကျော်ဖို့စီစဉ်ပေးတဲ့လူမှောင်ခိုကူးသူတွေရဲ့စီးပွားရေးကိုပျက်စီးစေနိုင်တယ်လို့လည်းဂျာတပရီနဲ့အန်ကာရာကအင်ရှင်တူရကီဝန်ကြီးချုပ်အာမက်ဒါဗိုတိုဂလူနဲ့ပူးတွဲချင်းပါတဲ့သတင်းစာရှင်းလင်းပွဲမှာပြောပါလေရွှေပြောင်းဒုက္ခသည်တွေအများပြားဝင်ရောက်မှုကိုကင်တွယ်ဖို့အတွက်ပြည်ဝင်ခွင့်ဗီဇာအစီအစဉ်ကိုတင်းကျပ်ခဲ့တာနဲ့ကမ်းခြေဆောင်တက်ကင်းလက်မှုတိုးလုပ်ပေးတာအပါအဝင်တူရကီရဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်လည်းမစ္စတာတက်စ်ကချီးကျူးခဲ့ပါတယ်မစ္စတာဒါဗိုတိုဂလူကတော့တူရကီနဲ့ဂရိနိုင်ငံတွေနဲ့ရွှေပြောင်းဒုက္ခသည်တွေအရေးသူတို့ကြီးပဲခါးစီခံနေဖို့မျှော်လင့်မထားနိုင်ဘူးလို့ပြောပါတယ်အစောပိုင်းအေသင်မှာဂရိဝန်ကြီးချုပ်အလက်စီစီပရက်စ်နဲ့တွေ့ဆုံခဲ့ပြီးမှလည်းမစ္စတာတက်စ်ကရွှေပြောင်းဒုက္ခသည်တွေဥရောပကိုလာရောက်တဲ့ကိစ္စဟာအသက်ကိုရင်းရတဲ့အထိမဖြစ်စေသင့်ဘူးလို့ပြောပါတယ်။လူကုန်ကူးသူတွေကိုမယုံကြဖို့တရားဝင်ဥရောပကိုမလာကြဖို့နဲ့ဂရိနဲ့တူရကီနိုင်ငံတွေဟာသူတို့တထောင်နာနိုင်ငံဖြစ်ရှိနေတော့မှမဟုတ်ဘူးလို့ဆိုပါတယ်။ဒါပြင်မစ္စတာတက်စ်ကဥရောပသမဂ္ဂကနေဂရိကိုပယ်ဖို့ကြိုးစားတာဟာရွှေပြောင်းဒုက္ခသည်ပြဿနာအဖြေရှာနည်းမဟုတ်ဘူးလို့လည်းပြောပါတယ်။
ဆီးရီးယားနိုင်ငံအလက်ပိုမြို့မြောက်ဘက်မှာအစိုးရလူလာတဲ့တပ်ဖွဲ့တွေအတွက်လမ်းကြောင်းရှင်းလင်းပေးတဲ့အနေနဲ့ရုရှားနဲ့ဆီးရီးယားတပ်ဖွဲ့တွေဟာလေကြောင်းတိုက်ခိုက်မှုတွေနဲ့အတူစစ်ရုံတွေနဲ့ကျန်းမာရေးလုပ်ငန်းတွေကို တမင်တသက်ပြတ်မှတ်ထားတိုက်ခိုက်နေတယ်လို့ Amnesty International နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့ကြီးကဆွဆွဲလိုက်ပါတယ်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့လွန်ခဲ့တဲ့3လအတွင်းမှာ Syria နဲ့ Russia တပ်ဖွဲ့တွေဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်ပြီးကျန်းမာရေးလုပ်ငန်းတွေကိုတမင်တသက်တိုက်ခိုက်ခဲ့တယ်လို့လည်းလူသားချင်းစာနာမှုအဖွဲ့ရဲ့ဘေးဒုက္ခတုံ့ပြန်ရေးဆိုင်ရာညွှန်ကြားရေးမှူးတီရာနာဟက်ဆန်ကပြောဆိုခဲ့ပါတယ်စစ်ရုံတွေကိုပိတ်မှတ်ထားတိုက်ခိုက်ဖို့သူတို့ရဲ့စစ်ဗျူဟာတစိမ့်တပိုင်းဖြစ်လာနေတာဟာလဲဆိုးဝါးလွန်းတယ်လို့သူကပြောဆိုခဲ့ပါတယ်။ကျမ်းမာရေးလုံသားတအုပ်အပါဝင်အရတား3ဦးသေဆုံးပြီး44ဦးဒဏ်ရာရရှိခဲ့တဲ့ကျမ်းမာရေးဆောင်ရှားမှုလုပ်ငန်း6ခုတိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်ပြီးမှန်ကန်တိကျတဲ့သက်သေအထောက်အထားတွေရှိထားတယ်လို့လဲ AI အဖွဲ့ကပြောဆိုခဲ့ပါတယ်။
ဗလာဒီမီယာပူတင်2012ခုနှစ်မှာပြန်လည်အုပ်ချုပ်ခဲ့တဲ့အစပြီးရုရှားနိုင်ငံမှာလွတ်လပ်စွာဟောပြောမှုနဲ့လွတ်လပ်စွာစုယုံခွင့်နဲ့အတော်ကြီးထိခိုက်ခဲ့ရတယ်လို့ရုရှားပြည်သူတွေခန့်စားနေရတာပါဒီလိုဖြစ်လာတာကြောင့်လည်းဒီသတင်းပတ်ထဲမှာပဲ Washington DC မှာကျွမ်းကျင်သူအဖွဲ့တွေ့ဆုံပြီးရုရှားရဲ့လူခွင့်အခြေအနေတွေကိုဆွေးနွေးဖို့ဖြစ်လာတာပါမစ္စတာပူတင်ဝန်ကြီးချုပ်တက်တန်းစီလို့သမ္မတတာဝန်ပြန်ပြီးယူချင်းကစပြီးအာနာဘန်တွေဟာအတိုက်ခံတက်ကြွလှုပ်ရှားသူတွေကိုတက်စပောက်တွေပြင်စမမန်တိုင်အဖွဲ့သားတွေလို့နာမည်တက်ပြီးပြင်းပြင်းထန်ထန်ခြေမုံတယ်လို့စီဝဲတက်ရောက်လာသူတွေကပြောပါတယ်။ရုရှားလွှတ်တော်ကလည်းနိုင်ငံခြားတရှိုးတွေမလွလအတဲ့ဖွဲ့စည်းတွေလို့နာမည်တက်ပြီးအစိုးရမဟုတ်တဲ့ NGO အဖွဲ့တွေကိုပြတ်မှတ်ထားတဲ့အထူးဥပဒေတွေပြဋ္ဌာန်းပြီးဖိနှိပ်မှုတွေလုပ်ခဲ့ပါတယ်။2000ခုနှစ်ကနေ2009ခုနှစ်တည်းအမေရိကန်နိုင်ငံခြားရေးဌာနဒီမိုကရေစီနဲ့နိုင်ငံတကာရေးရာလက်တော်နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ Harvard တက္ကသိုလ်သိပ္ပံနဲ့နိုင်ငံတကာရေးရာ Belfort ဘဝဌာနကပေါ်လာဒိုဘရင်စကီကတော့ပူတင်အစိုးရရဲ့ဖိနှိပ်မှုဆင်ဆင်အဆင့်တစ်ခုမှရှင်းပြဖို့ခက်ခဲစေပြီးအ ਨੇ ဆုံးရုရှားလူလူစစ်တမ်းရပြောရရင်တော့အခုတည်းလူကြိုက်များနေစေပဲလို့ပေါ်တဘူးနဲ့အစည်းအဝေးမှာပြောပါတယ်။အခုလိုလူကြိုက်များနှစ်သက်တဲ့နှုံပြနေတာကိုကြည့်ရင်သူ့ရဲ့အာဏာချုပ်ကန်ထားမှုဟာထိလွန်ရှလွဲအနေထားရှိနေတယ်ဆိုတာပြနေတယ်လို့လည်းပေါ်လာကပြောပါတယ်။ပေါ်တဘူးနဲ့ဒီအစည်းအဝေးဟာအရင်ရုရှားဒုတိယဝန်ကြီးချုပ်လည်းဖြစ်ပူတင်အဓိကတိုက်ခန့်ခေါင်းဆောင်လည်းဖြစ်တဲ့ Boris Nemtsov လောက်ကြံခံရတဲ့ပထမနှစ်ပတ်လည်နေပြီးရဲ့အ ਨੇ ကြံမှကျင်းပခဲ့တာပါ။2015ခုနှစ်မှာရုရှားရာဇဝင်မှာအမှောင်ဆုံးနှစ်တွေကတစ်နှစ်ဖြစ်ပြီးအခု2016ဟာလည်းအဆမကောင်းလာဘူးလို့အမေရိကန်ဒုတိယလက်ထောက်နိုင်ငံခြားရေးဝန်ကြီးရောဘတ်ဘာတန်စကီကအစည်းအဝေးမှာပြောပါတယ
်ဗျူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 943.3ညဆိုင်ဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာဆိုင်လက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုကနေတောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဖြစ်သိခန့်အပ်ခံရတဲ့စကော့မာဆီယာသူ့ရဲ့တာဝန်ကိုမက်လအကုံမှာစတင်ထမ်းဆောင်တော့မှာဖြစ်ပါတယ်တမရတမ်မတ်ကြီးအဖြစ်ကျန်းသစ္စာကျင်းဆိုပွဲအခမ်းအနားကိုတော့မက်လ၂ရက်နေ့က Washington DC အမေရိကန်နိုင်ငံသားရေးဌာနမှာကျင်းပခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကိုတိုင်တက်ရောက်အဖွင့်အမှားစကားပြောကြားခဲ့ပြီးတော့လက်ထောက်နိုင်ငံသားရေးဝန်ကြီး Daniel Russell အပါအဝင်အစ်စ်မြေအရာရှိတွေတက်ရောက်ခဲ့ကြပါတယ်။အထူးဧည့်သည်တော်တွေအဖြစ်မြန်မာတမ်မတ်ကြီးဦးကျော်မျိုးထွန်းနဲ့အတူမြန်မာတန်ရုံတာဝန်ရှိသူတချို့လည်းဒီအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။လက်ရှိမြန်မာနိုင်ငံဆိုင်ရာတမ်မတ်ကြီး Derek Mitchell ရဲ့တက်တန်းလဲကုံဆုံးတော့မှာဖြစ်ပြီးတော့သူ့ရဲ့နှုတ်ဆက်ပွဲအခမ်းအနားကိုတော့မနေ့ကြာတာပရင်းနေ့ညကအမေရိကန်တန်ယုံမှာကျင်းပခဲ့ပါတယ်။ဆိုမာလီနိုင်ငံမိုဂါဒီရှုမြို့တော်မှာသတင်းတောက်9ယောက်ကိုတပ်ဖြတ်ခဲ့တဲ့အရှာဘက်စစ်သွေးကြွတွေကိုအကူအညီပေးခဲ့သူသတင်းတောက်ဟောင်းတဦးကိုမိုဂါဒီရှုမြို့ကစစ်ခုံရုံးကနေတေတံစီရင်ချက်ချမှတ်လိုက်ပါတယ်။လွန်ခဲ့တဲ့2009ခုနှစ်နဲ့2011ခုနှစ်တွေအတွင်းဟာဆန်ဟာနာဖီဟာသတင်းတောက်တွေကပြစ်မှတ်ထားရမယ်သူတွေကိုရှာဖွေပြီးတော့စစ်သွေးကြွတွေကိုအကူအညီပေးခဲ့တဲ့အကြောင်းတရားရုံးရဲ့စီရင်ချက်ကဖော်ပြထားပါတယ်။တပ်ဖြတ်မှုတွေမှာပါဝင်ပတ်သက်နေကြောင်းအထောက်အထားတွေကတသက်ပြနိုင်ခဲ့တယ်လို့လည်းဆိုမာလီစစ်ခုံရုံးတဘာပတိဖြစ်သူမိုဟာမက်ရှုကပြောဆိုခဲ့ပါတယ
်။တရားဝင်ဘိန်းဗျူနဲ့စစ်ကြွအစီရီအန်ဒီဟာကဘာကိုတနေ့ချတိုးချင်းချောက်လာနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနလွှတ်တော်ကတင်သွင်းတဲ့နှစ်လည်အစီရင်ခံစာမှာဖော်ပြပါတယ်။နိုင်ငံတကာမူရစီဝါထိန်းချုပ်ရေးမဟာဗျူဟာအစီရင်ခံစာကိုဗုဒ္ဓဖူးနေမှာထုတ်ပြန်တာပါဒီအစီရင်ခံစာထဲမှာမူရစီဝါထုတ်လုပ်မှုနဲ့မှောင်ခိုးရောင်းဝယ်မှုတွေဒီကိစ္စရပ်တွေနဲ့ဆက်နွှဲနေတဲ့ငွေကြေးခွာချမှုနဲ့အကြမ်းဖက်သမားတွေအတွက်ငွေကြေးထောက်ပံ့ဖြစ်နေမှုတွေရှော့ချနိုင်ဖို့နိုင်ငံခြားအစိုးရရဲ့စူးစမ်းနေမှုကိုအသေးစိတ်ဖော်ပြထားပါတယ်မူရစီသုံးဆွဲမှုဆိုင်ရာနိုင်ငံတကာသတင်းအချက်အလက်တွေတိုးတက်ကောင်းမွန်လာတာကနေဘိန်းဗျူနဲ့စိတ်ကြွစေဆိုင်ရာပြဿနာတွေကိုကဘာတွန်းပိုနားလည်လာနိုင်တယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကပြောပါတယ်အစီရင်ခံစာနဲ့ဖော်ပြထားတဲ့နိုင်ငံအလုံးရဲ့ထက်ဝက်ကျော်ကဘိန်းဗျူဟာ မွေးဆေးဝါးထိန်းချုပ်ရေးဆိုင်အဓိကပြဿနာတစ်ခုဖြစ်ပေါ်ပြပါတယ်။အမေရိကန်ပြည်ထောင်စုမှာဗိမ်းမြူပြဿနာပြန်ရှိနေတဲ့အကြောင်းနာမည်ဆင်းမှာပြန်ပေါ်ပြခဲ့တာကလည်းတရားဝင်မွေးဆေးထိန်းချုပ်မှုတွေကစိတ်မကောင်းစရာသတင်းစိုးတစ်ခုဖြစ်ပါတယ်။စိတ်ကြွဆေးတုံ့ဆဲမှုကအထူးသဖြင့်အာဖရိကမှာနဲ့အာရှဒေသအတော်များများမှာလှည့်လင်းမြန်မြန်ပြန့်နှံ့တဲ့အန္တရာယ်တစ်ခုဖြစ်ပြီးဒါဟာဈေးပေါ်ပေါ်ထုတ်လုပ်နိုင်တာနဲ့သူတို့ရဲ့ထုတ်လုပ်မှုကိုတင်းကျပ်ဖို့ခက်ခဲနေတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။
အမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်မှာအမျိုးသားတအူးဟာကြီးစံမရှိဘူးလို့ထင်တဲ့မျက်နှာကိုတနက်နဲ့ချိန်ရွယ်ပြီးတော့ပြစ်တဲ့ပုံစံမျိုးအိုက်တင်လို့အပြော်ရန်ဆက်ဖီဓာတ်ပုံရိုက်ရင်တိတ်ဆုံးသွားပါတယ်။အဲ့ဒီလိုသူ့မျက်နှာသူတနက်နဲ့မပြစ်မိခင်ကသူနဲ့သူ့ချစ်သူမိန်းကလေးတို့အတူတူအပြော်ရန်ဆက်ဖီဓာတ်ပုံရိုက်နေကြတာလို့ Skeltje Valley Harret သတင်းကဖော်ပြထားပါတယ်။
ငှက်တွေကိုအသိဉာဏ်မရှိဘူးလို့ပြောကြတာမှန်မှန်ဘူးလို့ငှက်တွေရဲ့အဆင်ကျင်းတုံဆန်းဆံရသူတေသနာအသိကနဲ့တွေ့ရှိခဲ့ပါတယ်။ကြီးကန်းတဲ့အချက်တူရေးတွေကမှန်တယ်မှာသူတို့ကိုသူတို့ဆိုတာသိကြတယ်လို့မေတ္တာထားနိုင်စွမ်းလို့မျိုးလူဝင်တွေမှာရှိတဲ့ရှုပ်ထွေးတဲ့မှတ်ဉာဏ်နဲ့ခွဲခြားနိုင်စွမ်းရှိတယ်လို့ပြောပါတယ
်။ဒါကတော့မနနာချန်နဲ့ဒေါက်ခင်မျိုးသက်တို့ကသတင်းစီစဉ်ကိုတင်ပြသွားတာပါဆက်လက်ထုတ်လွှင့်မဲ့သတင်းလွှာတွေထဲမှာလည်း NLD ကတင်မဲ့ဒုသမရလောင်စည်းင်းတွေထဲမှာဘသူတွေထိတ်ဆုံးကပြေးနေတယ်လဲဆိုတဲ့သုံးသက်တင်ပြချက်ကိုနားဆင်ရဖို့ရှိပါတယ်အခုတော့မြန်မာနိုင်ငံရဲ့တိုးတက်မှုကိုအတိအမှတ်ပြုပေမဲ့လူ့အခွင့်အရေးနဲ့ဒီမိုကရေစီပြုပြင်ရေးတွေကိုဆက်လက်အားပေးဖို့လိုတယ်လို့ American Outlook တော်ကယူဆနေတဲ့အကြောင်းပြောပြမှာပါမြန်မာအရေးဦးစီးဦးဆောင်ပြုနေတဲ့အမတ်နှစ်ဦးကဒီအတွက်ပြဋ္ဌာန်းဆုံးဖြတ်ဖို့မတ်လ3ရက်နေ့က American Outlook တော်မှာတင်သွင်းခဲ့ကြတာပါမနနာချန်ကအကြောင်းစုံကိုဆက်ပြီးပြောပြမှာပါရှင်မြန်မာနိုင်ငံမှာ2021ခုနှစ်ကစလို့ဆက်အနာရှင်အစိုးရအုပ်ချုပ်မှုကနေအယက်သားအစိုးရအုပ်ချုပ်မှုကိုပြောင်းလဲခဲ့တာလို့သမရဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာတာတွေ့ရပေမဲ့တချို့ပိုင်းတွေမှာတော့နောက်ပြန်ဆွဲနေတာကိုမြင်တွေ့ရတယ်လို့အောက်လွတ်တော်ဒီမိုကရက်အမတ်ဂျိုးခရိုလီကအခုလိုဆိုပါတယ
်မြန်မာနိုင်ငံမှာမကြသိခင်ကကျင်းပခဲ့တဲ့ရွေးကောက်ပွဲတွေကပြောင်းလဲလို့တဲ့ဆန္ဒတွေပြင်းပြနေတာကိုပြသနေပါတယ်ဒီသာတိုးတက်မှုတွေရှိခဲ့တဲ့ဆိုပေမဲ့ဆက်လုပ်စရာတွေလည်းအများကြီးရှိနေသေးပါအချင်းတောင်တွေထဲမှာနိုင်ငံရေးအကျဉ်းသားတွေတော်တော်များများဆက်လက်ဖန်ဆီးခံနေရတာလူနည်းစုတိုင်းရင်းသားတွေကိုဆန့်ကျင်တဲ့အကြမ်းဖက်မှုတွေဆက်ဖြစ်နေရတဲ့မြန်မာနိုင်ငံအတွက်လိုအပ်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေမှာနောက်ပြန်ဆွဲနေတဲ့အပိုင်းတွေရှိနေပါတယ
်ဒါအပြင်ပွင့်လင်းပြီးရေရှည်တည်တံ့ခိုင်မြဲမဲ့အမျိုးသားပြန်လည်တည်မြဲရေးရရှိဖို့ရုန်းကန်နေကြတဲ့မြန်မာပြည်သူတွေနဲ့အတူဆက်လက်ရည်တည်နေပါတယ်လို့လည်းအောက်လွတ်တော်ဒီမိုကရက်အမတ်ခရိုလီကဆိုခဲ့ပါတယ်အလားတူအောက်လွတ်တော်ရီပက်ဘလစ်ကန်အမတ်သစ်ချာဘော့ကလည်းပြောင်းလဲမှုဆိုတာဘယ်တော့မှမလွယ်ကူဘူးလို့အခုလိုဆိုပါတယ
်ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေအတွက်မြန်မာလူထုကိုအကြီးအကျယ်အမတ်ပေးသင့်ပါတယ်မကြသေးခင်ကဒီမိုကရေစီနှိကျရွေးကောက်ပွဲတွေဟာလမ်းကြောင်းမှန်ကိုသွားရမှာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ပေမဲ့လည်းမြန်မာလူထုရဲ့လူအခွင့်အရေးကိုကာကွယ်ပေးဖို့လှုပ်ရှားရလဲရှိနေပါတယ
်ဒါအပြင်မြန်မာနိုင်ငံမှာငြိမ်းချမ်းပြီးတည်ငြိမ်တဲ့ဒီမိုကရေစီစနစ်တစ်ခုကိုတည်ဆောက်နိုင်ရေးကြိုးပမ်းနေကြတဲ့မြန်မာပြည်သူတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးအားပေးထောက်ခံသွားမယ်ဆိုတာကိုလည်းအောက်လွှတ်တော်ကိုအခုတင်သွင်းခဲ့တဲ့အဆိုပြုချက်ထဲမှာရှင်းရှင်းလင်းလင်းပြောဆိုခဲ့တဲ့အကြောင်းကိုလည်းအောက်လွှတ်တော်အမတ်ချာဘော့ကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာ2015နိုဝင်ဘာလ10ရက်ရွေးကောက်ပွဲတွေကိုမကျင်းပခင်နဲ့ကျင်းပပြီးနောက်ပိုင်းတွေမှာငြင်းငြမ်းစွာတက်ကြွလှုပ်ရှားကြသူတွေကိုဆက်လက်ဖမ်းဆီးချုပ်နှောင်နေတာတွေအပါအဝင်လူ့အခွင့်အရေးချုပ်ဖောက်မှုတွေဖြစ်ပွားနေတာတွေအပေါ်စိုးရိမ်ကြောင်းဖော်ပြထားသလိုအထူးသဖြင့်မကြခင်တက်လာတော့မဲ့အစိုးရတစ်ကိုငြင်းငြမ်းချမ်းချမ်းနဲ့အချိန်မဆိုင်မဲအာဏာလွှဲပြောင်းပေးရေးတိုက်တွန်းဖို့အပါအဝင်လက်ရှိသမရဦးသိန်းစိန်ကနေလှုပ်ဆောင်ပါမယ်လို့ကတိပြုထားတဲ့လူ့အခွင့်အရေးနဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုလည်းဆက်လက်အကောင့်ထက်ဖော်သွားအောင်အမေရိကန်သမ္မတဘိုဘားမားနဲ့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီတို့ကအာရုံစိုက်လှုပ်ဆောင်ကြဖို့ကိုလည်းသူတို့ကတောင်းဆိုထားပါတယ်။အမေရိကန်အောက်လွှတ်တော်မှာမြန်မာပြည်ဆိုင်ရာအဆိုပြုချက်ကိုတင်သွင်းခဲ့ကြတဲ့ဒီမိုကရက်အောက်လွှတ်တော်အမတ်ဂျိုးခရော်လီနဲ့ရီပက်ဘလစ်ကန်အောက်လွှတ်တော်အမတ်စတိဗ်ချာဗော့တို့ဟာပြီးခဲ့တဲ့2014ခုနှစ်တုန်းကလည်းမြန်မာလူ့အခွင့်အရေးနဲ့ဒီမိုကရေစီဥပဒေတရားကိုဥဆောင်တင်သွင်းခဲ့ကြသူတွေဖြစ်ပါတယ်။အဲ့ဒီဥပဒေအရမြန်မာစစ်တပ်ကနေလူ့အခွင့်အရေးနဲ့ကာကွယ်ရေးပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်တဲ့သတ်မှတ်ချက်တွေကိုလှုပ်ဆောင်လာတဲ့အထိမြန်မာစစ်တပ်အပေါ်စစ်ရေးအကူအညီတွေမပေးဖို့အမေရိကန်ပြည်ထောင်စုကိုတားမြစ်ထားတာဖြစ်ပါတယ်။အဲ့ဒီသတ်မှတ်ချက်တွေထဲမှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပပေးရေးစစ်တပ်လွှမ်းမိုးတဲ့ဖွဲ့စည်းပုံဥပဒေပြင်ဆင်ရေးမြန်မာပြည်သူတွေပေါ်ကျူးလွန်နေတဲ့လူခွင့်ရေချိုးဖောက်မှုတွေအဆုံးသက်ရေးစာရာတွေပါဝင်ပါတယ်ရှင်
။မနေ့ကချမ်းပြပြသွားတာပါ။အခုဆက်လက်နားဆင်ရမယ့် Lapdown Town အရေးသတင်းမှာတော့
ဂျင်းနီစီမံကိန်းရဲ့ထိခိုက်မှုကိုလေလာရေးလုပ်နေတဲ့အဖွဲ့ကတော့လက်ပတောင်းတောင်ဒေသခံတွေကန့်ကွက်တားဆီးခဲ့ပါတယ်။ဩစတြေးလျနိုင်ငံအခြေစိုက် Night by Salt အဖွဲ့ဟာလူတို့အကျိုးထက် 1 pound ကုမ္ပဏီအကျိုးကိုသာဆောင်ရွက်တယ်လို့ယူဆတဲ့အတွက်အခုလိုစန့်ကျင်ခဲ့ကြတာဖြစ်ပါတယ်။ VOA သတင်းတောက်မအေးမာကအပြည့်စုံကိုပြောပြမှာပါရှင်
။လက်ပတောင်းတောင်ဂျင်းနီစီမံကိန်းနဲ့ပတ်သက်လို့ပဝင်းကျင်တဲ့လူတို့ထိခိုက်မှုစစ်ချက်အစီရင်ခံစာထုတ်ပြန်ခဲ့တဲ့မြန်မာဝန်ပေါင်းကုမ္ပဏီကငှားရမ်းခဲ့တဲ့ဩစတြေးလျနိုင်ငံက Night by Salt အဖွဲ့ဟာဂျင်းနီစီမံကိန်းလုပ်ရမှာပဝင်းကျင်နဲ့လူမှုရေးရာနယ်ပယ်အတိုင်းအတာသတ်မှတ်ခြင်းတွေနဲ့တိဆောက်ရေးကာလမှာပဝင်းကျင်နဲ့လူမှုရေးဆိုင်ရာစီမံခန့်ခွဲမှုစနစ်တွေကိုပြုစုခဲ့တဲ့အဖွဲ့ဖြစ်ပါတယ်။သူ့ရဲ့အစီရင်ခံစာတိုင်းကိုလိုက်နာဆောင်ရွက်ခဲ့တဲ့ဆိုပြီးဂျင်းနီစီမံကိန်းလှုပ်ဆောင်နေတဲ့အကောင့်ထယ်ဖော်ရေးကော်မတီကဆိုခဲ့တာပါ။ဒီအဖွဲ့ဟာဒေတာကန်လူလူရဲ့သဘောထားဆန္ဒတွေကိုအလေးမထားဘူးဆိုပြီးလက်ပတော်ဒေတာကိုလာတဲ့အချိန်မှာကန့်ကွက်တားဆီးခဲ့ကြကြောင်းဒေတာကန်တို့ကအခုလိုပြောပြပါတယ်
။မှအခုချိန်မှာဆိုရင်တို့ဒီ open type ပေါ့နော်ဒီလိုမိုင်းခွဲတာကအရင်ကျေလောင်တယ်။တခါကျရင်ရွာတော်တုံသွားတယ်။အဲ့လားအကြောင်းကိုလည်းကျွန်တော်ကကန့်ကွက်လာပြီးတော့ကျွန်တော်ကနှမ်းနှမ်းနှမ်းကြားနေရတယ်။ acid ကနေပေါက်တဲ့အခါကျတော့ဟိုတလောကဝက်မင်းရွာဘက်မှာဂျီဆိုးတွေကျောက်တဲ့ကိစ္စတွေအဲ့ဒါကြီးကြားနေရတဲ့ကျွန်တော်တို့ကအဲ့ဒါကြီးကံကွက်နေရတာမှာနားနိုင်ကွဝင်းကျင်လာမှာပေါ့ဥစ္စာပေါ့သူထွက်လာတော့အဲ့မှာဒေတာကံတွေကထွက်တာလေယုံကြည်မရှိတော့သူတို့ကတော့ဒီဝမ်ပေါင်တက်ပဲလွတ်လွတ်သွားပြီးတော့ဒေတာကံတွေရဲ့စကားအတန်စစ်မှန်နေလို့ဒီဝမ်ပေါင်တင်ရလားမတင်ရလားတော့ကျွန်တော်တို့လည်းမသိဘူးပေါ့ခင်ဗျာဒါဖြစ်လို့လည်းတော့ဒါဝမ်ပေါင်နှားရတဲ့သူကအရှင်ကနားထွက်ရတဲ့ခါကျတော့ဝမ်ပေါင်ကအခုဆိုရင်ဟိုဒေတာကံရဲ့စကားကိုလည်းနားမထောင်တော့ဘူ
းနိုင်ပြီဆိုအဖွဲ့ဟာဒေတာကံတွေပြောဆိုသလိုဒေတာကံတွေရဲ့အတန်အနေနဲ့ဒေတာကံတွေရဲ့နစ်နာမှုတွေကိုနားထောင်ရမှာအားနည်းခဲ့တယ်ဆိုပြီးသဘာဝပတ်ဝန်းကျင်ထိမ့်သိရေးလှုပ်ရှားဆောင်ရွက်နေတဲ့ပညာရှင်ဦးဝင်းမျိုးသူကလည်းအခုလိုထောက်ပြဝေဖန်ခဲ့ပါတယ
်။နံပါတ်၁ချက်ကသူတို့လူမှုရေးတိကျနစ်နာမှုတွေကိုလုံးမဲ့လေးလာဆန်းဆက်မယ်ဆိုရင်လူတို့နဲ့တခြားမျက်နှာချင်းဆိုင်တွေ့ပြီးတော့မှမေးမြန်းပြီးတော့မှကျွန်တော်တို့ကလုပ်ရမှာပေါ့နော်။အဲ့တော့အဲ့လိုလုပ်မယ်ဆိုရင်တော့လူတို့နဲ့တွေ့မှုကသူတို့အားနည်းတယ်လို့ကျွန်တော်ထင်တယ်။အဲ့တော့သူတို့လူလူနဲ့မတွေ့ပဲနဲ့သူတို့ဘလို့သွားပြီးတော့လူလူရဲ့အကြောင်းတွေကိုသူတို့သိမှာပေါ့နော်အဲ့ဒါနံပါတ်1ချင်မေးခွန်းထုတ်ရဖြစ်တာပေါ့နံပါတ်2ကဒီ EIA SIA လုပ်ငန်းအရာဆိုတာ public hearing ဆိုတာလုပ်ရတာပဲလေ public hearing ဆိုတာကသူတို့တွေ့ရှိချက်တွေကိုအများပြည်သူကိုချပြတာပေါ့ချပြတဲ့ခါကျတော့အများပြည်သူဆိုတာကစီမံကိန်းဒေတာတဲမှာရှိတဲ့လူတွေလည်းဖြစ်နိုင်တယ်မုံရမျိုးဒီ regional level ပေါ့နော်မုံရမျိုးမှာရှိတဲ့လူတွေလည်းဖြစ်နိုင်တယ်ဒါမို့အမေငါတော့ဆင်းပေါ့။တနင်္ဂနွေနေ့နဲ့စိတ်ဝင်စားတဲ့လူနေပြီးတော့ရန်ကုန်စားရှိခြင်းနဲ့ဖြစ်နေတယ်ပေါ့။အဲ့ဒါမှလည်းသူတို့ဖိတ်ကြားတာတွေကကျွန်တော်တို့ကလက်သိထိုးပြီးတော့ကြီးကရာတွေပဲဖိတ်ကြားသွားတယ်ဆိုတော့တကယ် public hearing အစ်စ်ကြီးနဲ့မဟုတ်ဘူးလို့ကျွန်တော်တို့ကဒီလိုပဲတုံ့တက်လို့ရတာပေါ့နော်။ဒါကြောင့်မလို့လိုအပ်ချက်တွေရှိမယ်ဆိုတော့ကျွန်တော်တို့ဒါသိတမ်းပြရရှိရမလို့ပါဘူး။ချိန်တွေပေါ့ရှိမယ်ပေါ့။ဒါတော့ပြောနိုင်ပါတယ
်။နိုင်ပြီးဆိုအဖွဲ့ကတော့လက်ပတော်တော့ဂျင်းနီစီမံကိန်းအတွက်လိုအပ်တယ်လို့ယူဆတဲ့စီမံချက်တွေကပုံမှန်စီမံခန့်ခွဲမှုစီမံချက်၊စုညံမှုစီမံခန့်ခွဲမှုစီမံချက်၊ရေနဲ့ရေစိုး၊စွန့်ပစ်ကြောင်မြေများ၊အပင်များ၊သရဝါများ၊အန္တရာယ်ရှိတဲ့ပစ္စည်းများ၊တာမန်စွန့်ပစ်ပစ္စည်းများ၊ဒေသခံပြည်သူလူထုရဲ့ကျန်းမာရေးနဲ့ဒေသခံလူမှုအဖွဲ့အစည်းတွေကိုအကူအညီပေးတဲ့စီမံချက်တွေလှုပ်ဆောင်ဖို့အတွက်ကုမ္ပဏီကိုအကြံပြုခဲ့တာပါ။ဒီအကြံပြုချက်တွေဟာလက်ရှိဂျင်းဒီစီမံကိန်းလှုပ်ဆောင်နေတဲ့အခြေအနေတွေနဲ့ကိုက်ညီမှုရှိမရှိကိုလည်းဦးဝင်းမျိုးသူကအခုလိုတုံ့သက်ပြောဆိုခဲ့ပါတယ
်။ဒေသခံတွေထိခိုက်နေနာမှုဆိုတော့မကြသေးခင်ကတော့ကျွန်တော်ဆောင်ပြောတဲ့ asset ချက်ရုံပေါ့ဗျာ။ဆိုတော့ asset ချက်ရုံကအခိုးငွေတွေထွက်တာကြီးကျွန်တော်မြင်ရတယ်။ဒီ asset ပေါ့ asset တွင်းရေးပေါ့နော်ဒီရဲ့အနေထားကတောက်ခမန်းလေးလေးပဲပေါ့အဲ့တော့လက်ပတော်အုပ်အစ်မကြတော့လေသူတို့ရေကူရေကြီးကိုတူးဆွနေတာမရောက်ရေကြောရေကိုထိနေတဲ့အနေထားပေါ့လေအဲ့ကျွန်တော်တို့ထိခိုက်ခံစားရတဲ့ချိုးရွာတွေကြတော့သူကတူးတူးခါခါဖြစ်နေတာပေါ့သူတို့ဘလို့မှဖြောင်းပြပြောဆိုလို့မရဘူးပေါ့ဘာလို့ရွာရဲ့နှစ်ချမ်းကွဲတော့တာကိုတွင်လင်းနေတာမှမရှိတာနဲ့တာဝန်ယူတာဝန်ခံမှုမရှိတာနဲ့ဆိုတော့ဒီလက်ပတော်ရဲ့ပြဿနာမသေးဘူးပေါ့ဗျာဒီလိုပဲပြောလို့ရပါတယ
်လက်ပတော်တောင်ကျင်းဒီစီမံကိန်းဟာအငင်းပွားမှုတွေကောက်ကွက်ဆန္ဒပြမှုတွေအကြီးအကျယ်ကြုံခဲ့ရပြီးတဲ့နောက်2013ခုနှစ်ကစလို့စာချုပ်အစ်စ်ပြန်လဲချုပ်ဆိုခဲ့တာပါအခုအခါမှာတော့ပထမဆုံးအကြိမ်ဖြစ်ကျင်းဒီထုတ်လုပ်ရေးကိုလာမယ့်မေလမှာစတင်တော့မှာဖြစ်တယ်ဆိုပြီးမြန်မာဝပောင်းကုမ္ပဏီဘက်ကတော့ထုတ်ပေါ်ပြောဆိုထားပါတယ်ရှင
် VOA သတင်းတော့မအေးမှာပြောပြသွားတာပါတောက်ချာနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်မကြာခင်မှာလဲမနေ့ကကြာရောက်တဲ့ကပအကြာအာယုံနေနဲ့ပတ်သက်လို့တင်ဆက်မှာပါအခုတော့ဒုသမနာလောင်စင်းရင်ခံမှန်းချက်တွေကိုပြောပြမှာပါရှင်။နိုင်ငံတော်သမနာလောင်ဖြစ်လာမယ့်အမည်စင်းကိုရှေ့အပတ်ထဲလွှတ်တော်မှာတင်သွင်းဖို့ရှိနေရမှာထိတ်ဆုံးကပြေးနေသူတချို့ရှိနေတာပါ။ ရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တင်သွင်းမဲ့ဒုသမရလောင်စင်းတွေထဲမှာဒေါက်တာမျိုးအောင်နဲ့ဦးထင်ကျော်တို့ကဖြစ်နိုင်ခြေထိတ်ဆုံးကပြေးနေတယ်လို့သုံးသပ်သူတွေကဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြမှာပါရှင
်။ဟုတ်ကဲ့ပါ။မြန်မာနိုင်ငံတော်သမရလောင်ဖြစ်လာမဲ့ဒုသမရလောင်အမည်စင်းကိုယခင်မတ်လ18ရက်နေ့မှာလွှတ်တော်ကိုတင်ဖို့ရှိရကနေရှေ့တစ်ဘက်ကိုရွှေ့လိုက်တာမို့ရှေ့ဘက်ကြတာရင်းနဲ့မတ်လ10ရက်နေ့မှာတင်သွင်းကြရတော့မှာပါ။ဒုသမရလောင်နှစ်ဦးတင်သွင်းခွင့်ရမယ်ရွေးကောက်ပွဲအနေရ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ဒေါက်တာစုကြည်သမရဖြစ်ရေးအကန့်အသတ်ဖြစ်နေတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှ59စာလုံးလောလောဆယ်ရပ်ဆိုင်းဖို့ပြင်ဆင်ဖို့ခန့်နေချိန်မှာဒေါက်တာစုကြည်နဲ့နှိစက်သူတူကာလတစ်ခုအထိသမရဖြစ်လာမယ်လို့သုံးသပ်မှုတွေရှိနေပါတယ်။ဒီအထက်မှာဒေါက်တာမျိုးအောင်ဦးထင်ကျော်နဲ့ဒေါက်တာတင်မျိုးဝင်းတို့အဓိကပါပါတယ်။ဒါပေမဲ့ဒေါက်တာစုကြည်ရဲ့မိသားစုဆရာဝန်ဖြစ်တဲ့ဒေါက်တာတင်မျိုးဝင်းအနေနဲ့သမရဖြစ်ရတဲ့ငြိမ်းချမ်းရေးကိစ္စတွေကိုအဓိကအာရုံစိုက်ဖို့ရှိတယ်လို့သူနဲ့နှိစက်သူတွေကပြောနေတာကြောင့်ကျန်နှစ်ဦးဖြစ်တဲ့ဒေါက်တာမြို့အောင်နဲ့ဦးထင်ကျော်တို့ထိတ်တန်းကိုရောက်လာပါတယ်။နိုင်ငံရေးသုံးသပ်သူဒေါက်တာရမျိုးသိန်းကဒေါက်ဆန်းစုကြည်အနေနဲ့အယက်သားလည်းဖြစ်သူလည်းယုံကြည်ရကပါတီခေါင်းဆောင်ပိုင်းကလည်းဖြစ်ပြီးတပ်မတော်နဲ့ဆက်ဆံရေးကောင်းမဲ့သူကိုဦးစားပေးစဉ်းစားမယ်လို့ဆိုလိုက်ပြီးဒေါက်တာမျိုးအောင်ဖြစ်ဖို့ပုံများတယ်လို့သုံးသပ်ပြပါတယ
်။ဦးထင်ကျော်အနေနဲ့ကြတော့လက်ရှိကျွန်တော်တို့ဒေါက်ခင်ကြီးဖောင်ဒေးရှင်းမှာဥက္ကဋ္ဌအနေနဲ့တာဝန်ယူထားပြီးတော့ဒေါက်ဆန်းစုကြည်ရဲ့ယုံကြည်စိတ်ချရတဲ့ပုဂ္ဂိုလ်တဦးဖြစ်ပေမဲ့လို့ပါတီပိုင်းကိစ္စ၊နိုင်ငံရေးပိုင်းကိစ္စ၊နောက်စီမံခန့်ခွဲရေးပိုင်းကိစ္စအဲ့ဒီကိစ္စတွေနဲ့နှီးနွယ်ပြီးတော့စဉ်းစားမယ်ဆိုရင်တော့ဒေါက်တာမျိုးအောင်ကအလားလာကောင်းတယ်လို့ရှင်ပြရသုံးသပ်လို့ရပါတယ
်။နောက်နိုင်ငံရေးသုံးသပ်သူတင်ဖို့အမဂဇင်းအက်ဒီတာဟောင်းဒေါက်တာတင်မောင်တန်းကလည်းဒေါက်တာမျိုးအောင်ဖြစ်ဖို့ပုံများပုံကိုအခုလိုသုံးသပ်ပြပါတယ
်။ဒေါက်ဆန်းစုကြည်ဒီပုဂ္ဂိုလ်ကြီးဩဇာရှိသောသူများကိုရွေးချယ်တာတဲ့နိုင်ငံရေးအခြေခံပေါ်ကနေမှရွေးချယ်မယ်လို့ကျွန်တော်ဒီလိုပဲတွက်တယ်။ပထမဆုံးကျွန်တော်ကြည်တာကဘိုးအလုံးမှုဆောင်အဖွဲ့ဝင်တွေတဲကပဲစပြီးကြည်တယ်ပေါ့နော်။59စာလုံးနဲ့ညှိနေတာ3ယောက်ရှိတယ်။ဒီထက်မှဒေါက်ဆန်းစုကြည်ပါဝင်ပေါ့။ဒါကြောင့်မို့12ယောက်ကျန်တယ်။15ယောက်ထက်မှာ12ယောက်ထက်မှာကျောင်းညဝင်ရေကောက်ပွဲမဝင်ဘူးကျောင်းဦးအောင်ကျန်နေထိုင်မကောင်းဖြစ်နေတယ်10ယောက်ကျန်တယ်10ယောက်ထဲမှာ9ယောက်ကတိုင်းဒေသကြီးအစင်ကဝင်တယ်အဲ့ဒီထဲမှာစောစောက59စာလုံးနဲ့ညီတာ10ယောက်ပါတဲ့အတွက်ကြောင့်မို့4ယောက်ကဖယ်လိုက်တဲ့အခါ6ယောက်ပဲကျန်တယ်6ယောက်ပဲကျန်တဲ့အခါမှာကျန်တဲ့လူတွေကအခုလက်ရှိလွတ်တော်မှာပုဂ္ဂရနေရာတွေကော်မတီတွေမှာခံထားပြီးတာကိုတော့တွေ့ရတယ်အဲ့တော့လူက2ယောက်ပဲကျန်တော့တယ်အဲ့ဒီ2ယောက်ကတော့ဒေါက်တာထေးကျွန်းနဲ့ဒေါက်တာမျိုးအောင်နဲ့အဲ့တော့ကျောင်းဦးမျိုးအောင်ကလက်ရှိဦးဝင်းထိန်တော်ဝင်ယူနေတဲ့ transition team မှာလည်းပါနေတယ်ဆိုတဲ့အတွက်ကြောင့်ကျွန်တော်ကဒေါက်တာမျိုးအောင်ကိုပို့ပြီးတက်နေပေါ့ဗျာ
ဒါပေမဲ့အမည်မဖော်လိုတဲ့ NLD ပါတီနဲ့နှိစက်သူတူကတော့ဒေါက်ဆန်းစုကြည်ကိုနီနီကက်ကက်ကူညီပေးလာခဲ့တဲ့ပုဂ္ဂိုလ်ရေးရအထူးယုံကြည်ရတဲ့ဦးထင်ကျော်လဲဒုသမရလောင်ဖြစ်နိုင်သေးတယ်လို့ဆိုပါတယ်ဦးထင်ကျော်နဲ့နှိစက်တဲ့ NLD ဘိုးအလုံးမှုဆောင်ကော်မတီဝင်ဦးဟန်တာမြင့်ကဒီဒုသမရလောင်ကိစ္စကိုမသုံးသပ်ခြင်းဘူးဒါပေမဲ့ဦးထင်ကျော်ရဲ့နောက်ကျောင်းရာဇဝင်ကိုတော့အခုလိုစိတ်ရှည်ရှည်နဲ့ရှင်းပြပါတယ
်။ဟောလို့ရခွန်ချေဘူးနဲ့ကကျွန်တော်ပြောရတာကအစားပြီးရပါတော့။ကွန်ပျူတာဆက်ရှင်စထောင်းတော့နောက်ပိုင်းရေအစီအရီကကျွန်တော်တို့နိုင်ငံသားစီရဆက်ဆွေးဦးဌာနကိုဒီရောက်တယ်။ပြီးတော့ပါတီမှာလိုက်ကြတဲ့ဂျွန်ဆန်းစီကြီးရဲ့ဒီကိစ္စကိုဆက်ဆံနေလိုက်ပါတယ်။နောက်ပိုင်းအနေဒီမှာလည်းခဏရယ်ရှိရင်ဘာသာပြန်လိုက်ကြတာလေးထိထောင်ပြီးတာလေးနောက်နောက်အဲ့ဒီလေးဒီလိုအရတာလေးတော့ဆက်လုပ်ခဲ့ပါတယ်။ဒီမှန်တဲ့ကောင်ကဦးရယ်။မတော်တောင်ကိစ္စဒီစိတ်ရရဘူး။အင်းတောင်ကိုဦးရယ်ကြီးရတယ်ကွာ။ဒီလိုနဲ့ပြန်တန်းဖြစ်ပါလေ။ဦးထောင်တတ်တယ်ပေါ့
လေ။ဒါအပြင်ဦးဟတာမြင့်ကပဲဒေါက်တာမျိုးအောင်နဲ့ပတ်သက်လို့လေ။သူဟာ2003ဒီပဲရင်အရေးခင်းအပါအဝင် NLD ရဲ့ခက်ခဲတဲ့ကာလတွေထဲလှုပ်ရှားမှုတွေမှာတက်တက်ကြွကြွလှုပ်ခဲ့တယ်။တက်မတော်ဆေးတက်မှာလည်းယာယီတာဝန်ထမ်းဆောင်ခဲ့ပြီးအားလုံးနဲ့ဆက်ဆံရေးကောင်းတယ်လို့ဆိုပါတယ
်။ဒါမျိုးအောင်လေဒီလိုမျိုးပါဘာပြောလိုက်ရင်လည်းဒီကောင်ကငါမှပြရတဲ့လူမဟုတ်ပါဘူးနော်ဒီကောင်ကဦးရင်းနဲ့ဆင်းရတဲ့လူမျိုးပါဒီပေါ်လေးကောင်ကဦးရင်းနဲ့လည်းအများကြီးပြည့်တယ်ဒီကောင်ကဘယ်လိုလဲဒီကနေစားရင်းနဲ့ဒီကတည်းကတော့မြည်ရတယ်တူးစုလူမျိုးကစားရင်းစားဖြစ်တယ
်အခုလိုအချိန်မှာတမတော်စုဖွဲ့ကတင်လာနိုင်တဲ့ဒုတိယသမရလောင်းအမည်စင်းတဲ့မှာအရင်တမတော်မှာတတိယအကြီးဆုံးလုပ်ခဲ့ပြီး2015ရွေးကောက်ပွဲဝင်ဖို့အနားယူခဲ့တဲ့ဗိုလ်ချုပ်ကြီးဟောင်းလှထဲဝင်းနဲ့လက်ရှိဒုကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မူကြီးစိုးဝင်းတို့ထိတ်ကပြေးနေတယ်လို့တက်တဲ့နှိစက်သူတွေကဆိုနေပါတယ်ခင်ဗျာ
သမရသည့်ရွေးချယ်ရေးပထမအဆင့်ဖြစ်တဲ့ဒုတိယသမရ3ဦးရွေးချယ်ရေးလုပ်ငန်းစတင်တဲ့ရက်ကို
အရင်ကြေညာထားတဲ့မတ်လ18ရက်နေ့အစား10ရက်နေ့မှာလုပ်မယ်ဆိုပြီးတရင်တစ်ပတ်ရှေ့တိုးတက်မှတ်လိုက်ပါတယ်ဒီလိုရှေ့တိုးတက်မှတ်လိုက်တာဟာအစိုးရဖွဲ့အလွှဲအပြောင်းပို့ပြီးအဆင်ပြေချောမွေ့လာမယ့်အရေးလက္ခဏာဖြစ်ကျွန်တော်တို့သောတာရှင်တွေယူဆပါသလားအစိုးရဖွဲ့တည်တက်တက်ချင်းမှာဒေါအောင်ဆန်းစုကြည်တမရမဖြစ်နိုင်တော့ဘူးဆိုတာသိကြသွားပြီလို့ရောယူဆကြပါသလားအခုလာမယ့်စနေနေ့ညဒိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239328555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်
ဒီရေမြန်မာပိုင်းကတင်ဆက်နေတဲ့ဒိုင်းရိုက်လေးလိုက်အစီအစဉ်တွေမှာသောရရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်တယ်လို့ပါဝင်ဆွေးနွေးကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ရှင်။ကလင်းငယ်ဘဝမှာအကြအာယုံဆုံးရှုံးသွားကြသူတွေက60ရာခိုင်နှုန်းလောက်အထိကိုအဲ့ဒီလိုအခြေအနေမရောက်အောင်ကာကွယ်လို့ရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အစီရင်ခံစာအသစ်တစ်ခုကပြောကြားလိုက်ပါတယ်။မတ်လ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာ့အကြအာယုံနေ့မှာကလေးငယ်တွေအကြအာယုံဆုံးရှုံးမသွားရအောင်အစောပိုင်းတည်းကကြိုတင်ကာကွယ်ဖို့အရေးကြီးတာကိုလူအများသိစေဖို့အသိပညာပေးမှုတွေလုပ်ခဲ့ပါတယ်ဘယ်လိုကာကွယ်မှုတွေလုပ်နိုင်တယ်လဲဆိုတာကိုတော့ WHO ရုံးချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေသတင်းတောက် Lisa Schlein သတင်းပေးပို့ထားတာကိုမဆုမြတ်မွန်ကပြောပြမှာပါရှင်
ကမ္ဘာတဝက်မှာလူသန်းပေါင်း360လောက်အကြအာယုံဆုံးရှုံးနေကြပြီးတော့အဲ့ဒီထဲက32သန်းနီးပါးဟာကလေးငယ်တွေဖြစ်ကြတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။အဲ့လိုဆုံးရှုံးနေကြသူတွေက32သန်းလောက်ကတော့အလဲအလတ်နဲ့ဝင်ငွေနဲ့နိုင်ငံတွေကဖြစ်ကြပါတယ်။ကလေးငယ်ဘဝမှာအကြအာယုံဆုံးရှုံးနေကြသူတွေထဲမှာမျိုးရိုးကြောင့်မျိုးရိုးလိုက်တာကြောင့်က40ရာခိုင်နှုန်းလောက်ဖြစ်ပြီးတော့38ရာခိုင်နှုန်းလောက်ကတော့ရောဂါဘိုးတွေကြောင့်ဖြစ်တယ်လို့ WHO ရဲ့အမြင်နဲ့အကြအာယုံဆုံးရှုံးမှုကာကွယ်ရေးအဖွဲ့ညှိနှိုင်းရေးမှူး Alacos CHR ကရှင်းပြပါတယ
် We know that there are infections from childhood illness like mumps, meningitis, measles or common very common
ပထမရောက်တာအုံနောက်အမီးပါရောက်တာဝတ်သက်ပေါက်တာတို့လိုဒီကလေးဘဝမှာယောဂါဘိုးဝင်ပြီးဖြစ်တဲ့ယောဂါတွေကြောင့်အကြအာယုံဆုံးရှုံးရတာလို့ကျမတို့သိရတယ်လို့အဖြစ်များတဲ့ဒီနားတဲ့ပိုးဝင်နားကြိုက်တာနောက်မိဘတွေစီကနေခြိုက်သွေးယောဂါကူးတာတွေကြောင့်လဲကလေးဘဝမှာအကြအာယုံဆုံးရှုံးသွားကြတာပါဒါတွေအားလုံးကိုကာကွယ်ဆေးနဲ့ကာကွယ်နိုင်တယ်လို့အကြအာယုံဆုံးရှုံးသွားပြီဆိုရင်လဲကောင်းမွန်တဲ့စောင့်ရှောက်မှုတွေပေးဖို့လိုပါတယ
်ကလေးဘဝမှာတွေကအကြအာယုံချို့တဲ့သွားကြတဲ့ကလေးတွေကငါးပုံတစ်ပုံကတော့မွေးဖွားတဲ့အချိန်မှာကြုံရတဲ့ကျန်းမာရေးပြဿနာတွေကြောင့်ဖြစ်တယ်လို့ပေါင်မပြည့်ပဲမွေးလာတာမွေးကင်းစမှာအတဝါယောဂါဖြစ်တာတို့ကြောင့်လည်းဖြစ်တတ်တယ်လို့သူကပြောပါတယ်ဒီလိုမျိုးမဖြစ်အောင်လို့မိခင်တဲ့ကလေးကျန်းမာရေးအစီအစဉ်တွေကနေကာကွယ်နိုင်မှာဖြစ်တယ်လို့ဆိုပါတယ်ကို့သားသမီးတွေမှာနာမကျတဲ့သူပါနေတယ်ဆိုတာကိုအတရေပြက်စရာအရှက်ရစရာလို့မြင်ကြတဲ့တချို့မိသားစုတွေကလိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုတွေမယူကြတာမျိုးတွေလည်းရှိကြပါတယ်တဲ့ဒီကိစ္စကဖုံးကွယ်ထားစရာကိစ္စမဟုတ်ဘူးဆိုတာကိုလူအများအသိရှိလာစေဖို့လူမှုအတိုင်းဝိုင်းတွေထဲမှာစောင့်ရှောက်မှုအစီအစဉ်တွေလုပ်တဲ့နယ်လို့ WHO ရဲ့အမြင်နဲ့အကြအာယုံဆုံးရှုံးမှုကာကွယ်ရေးအဖွဲ့ညှိနှိုင်းရေးမှူးက VOA ကိုပြောပါတယ
် WHO is the UN agency behind this community development strategy and one of the focus
ကမ္ဘာ့ကျန်းမာရေးအဖွဲ့ဆိုတာကလူမှုအတိုင်းဝိုင်းတွေဖွံ့ဖြိုးတိုးတက်စေမယ့်မဟာဗျူဟာတွေချမှတ်ဆောင်ရွက်နေတဲ့ကုလသမဂ္ဂအဖွဲ့အစည်းတစ်ခုပါကျမတို့အာယုံဆိုင်ဆောင်ရွက်နေတဲ့ကိစ္စတွေထဲမှာကျမရေးဆိုင်ရာချုပ်ရင်းချက်ရှိနေတဲ့သူတွေမတန်ဆွမ်းသူတွေနဲ့သူတို့မိသားစုတွေကိုလောက်ကင်နိုင်ဆွမ်းတွေမြင့်လာအောင်နဲ့အမြင်မားတွေကိုတိုက်ဖြတ်နိုင်နိုင်ဖို့လဲပါပါတယ်
။ကလေးငယ်ဘဝမှာအကြအာယုံချို့တဲ့နေပြီဆိုတဲ့လက္ခဏာတွေပြပြီဆိုရင်တော့နားကြားဆက်တတ်တာမျိုးလိုအပ်တဲ့ဆောင်ရွက်မှုတွေလုပ်ပေးဖို့လည်းအရေးကြီးပါတယ်။နားကြားဆက်တတ်ဆင်နိုင်ဖို့အခြေအနေမပေးဘူးဆိုရင်တော့အကြအာယုံဆုံးရှုံးနေတဲ့ကလေးတွေကိုလက်ဟတ်အနေအထားနဲ့တခြားသူတွေနဲ့ဆက်သွယ်နိုင်စေဖို့နဲ့တခြားသူတို့နဲ့သက်ဆိုင်မဲ့ပညာပေးအစီအစဉ်တွေရှိမယ်ဆိုရင်တော့သူတို့ရဲ့ဘဝနေထိုင်မှုအခြေအနေတွေဟာတိတိတတ်တာတိုးတက်လာနိုင်ကြမှာဖြစ်ပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့တောက်ကြန်နေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါရရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့နနေ့ခင်အင်္ဂလိပ်စာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ
အဓိကကတော့ကျွန်တော်နိုင်ငံမှာကစာမွေးနဲ့လူရဲ့ဒီအကြောင်းသားတွေရဲ့ဘဝကိုဆုံးဖြတ်ပေးတယ်လို့ပေါ့ exam focus
ဒါကတော့စာမွေးပွဲပေါ်မှာစိုးရိမ်စိတ်လွန်ကဲနေတာတွေကိုဘယ်လိုကာကွယ်ထိန်းသိမ်းနိုင်တယ်လဲဆိုတဲ့နည်းလမ်းတွေကိုပြောပြမယ်ကျမ်းမာရေးကဏ္ဍမှာသရရှင်နေအပြည့်စုံကြားမှာပါရှင်ဒါအပြင်တိုင်းရင်းသတင်းလွှာကိုလည်းထုတ်လွှင့်ပေးမှာပါအခုတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်းကတင်ဆက်မှာပါရှင်
ဒီနေ့မနေ့တွင်ပြမယ် idiom အသုံးကတော့
The buck stops here
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက teach the buck the buck ကသမင်ဘိုးလို့အဓိပ္ပာယ်ရပြီး stops stops ကရတာ here here ကဒီနေရာမှာဆိုတော့ဇကုထုံရဲ့လုံကောက်အဓိပ္ပာယ်ကတော့ဒီနေရာမှာသမင်ဘိုးရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ခံအကြောင်းကိုရှင်းပြပါစီဘက်ကဒီနေရာမှာဘက်ခေါ် knife ဆိုတဲ့သမင်ကြိုနဲ့လက်ကင်လှုပ်ထားတဲ့ဓာတ်ကိုရည်ညွှန်းတာဖြစ်ပါတယ်။အဲ့ဒီဓာတ်ကိုရှေ့အမေရိကန်ကောက်ဘွိုင်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကန်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ်ဘက်ခေါ် knife သမင်ကြိုလက်ကင်ရှိတဲ့ဓာတ်ကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလုပ်တာဖြစ်ပါတယ်။ဒါကြောင့်မို့ဘက်ခေါ်အတူကိုဘက်ဆိုပြီးတော့သုံးတာဖြစ်ပါတယ်။idiom သဘောရတော့တာဝန်ရှိသူတာဝန်ခံသူကိုဆိုလိုပါတယ် The buck stops here ကတော့တာဝန်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှတာဝန်ရှိတယ်ဆိုတာကိုညှီညွှန်းပြောဆိုတာဖြစ်ပါတယ်ဒီသုံးနာမည်ရလာတာကလည်း American သမ္မတ Harry S. Truman ကြောင့်ပါသူကသူ့ရဲ့ဇပွဲရှိမှာဒီစာသားကိုထောင်ထားတာဖြစ်ပါတယ်ဆိုလိုတာကတော့နိုင်ငံမှာဖြစ်သမျှဟာနိုင်ငံခေါင်းဆောင်ရဲ့တာဝန်ဒါကြောင့်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောခဲ့မှာထိုစဉ်သမ္မတ Truman ကဒီအသုံးကိုညှိနှွမ်းခဲ့ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Clooney ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The president whoever he is has to decide the buck stops here No one else can do the deciding for him. That's his job.
သမ္မတဟာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြတ်ပြရမယ့်တာဝန်ဟာသူ့မှာပဲရှိပါတယ်။ဘယ်သူကမှသူ့ကိုယ်စားမဆုံးဖြတ်ပေးနိုင်ပါဘူး။အဲ့ဒါသူ့ရဲ့တာဝန်ပါလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The president, whoever he is, has to decide the buck stops here. No one else can do the deciding for him. That's his job.
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ?
The buck stops here.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလတန်တင်ဆက်နေတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှာလည်းတနင်္လာနေ့ညနေခင်းတိုင်းထုတ်လွှင့်ပေးနေပါတယ်။ Asia Set 7 ဂျူဒုကနေဖမ်းယူကြည့်ရှုနိုင်ကြပါတယ်ရှင်။အခုဆက်လက်တင်ဆက်မယ့်ကျမ်းမာရေးကဏ္ဍမှာတော့ဆောင်းမေးပွဲစိုးရိမ်စိတ်မလွန်အောင်ထိန်းချင်းအကြောင်းကိုပြောပြမှာပါ။ မြန်မာနိုင်ငံမှာဆယ်တန်းဆောင်မွေးပွဲတွေနီးလာချိန်မှာကျောင်းသူကျောင်းသားတွေအနေနဲ့အစိုးရင်လွန်ပြီးတော့ဆောင်မွေးပွဲမဖြေနိုင်မှာစိုးရင်ရတယ်လို့ကျန်းမာရေးပညာရှင်တွေကတတိပေးနေပါဗါးကြောင့်အခုလိုစိုးရင်ကြီးလွန်တာဖြစ်ရပြီးတော့ဘလို့လက္ခဏာတွေပြတာဘလို့ကာကွယ်ထိန်းသိမ်းနိုင်မလဲစတာတွေကိုမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေယောဂါကုဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ကဲဒေါက်တာမြင့်ဦးခင်ဗျရှေ့ဘက်ထဲမှာကျွန်တော်တို့ဒီဆယ်တန်းစာမွေးပွဲတွေဖြေတော့မယ်ဆိုတဲ့ခါကျတော့ဒီမြန်မာနိုင်ငံမှာရှိတဲ့ကျောင်းသူကျောင်းသားတွေအနေနဲ့စိုးရိမ်မှုတော့ရှိနေတာပါဆရာနော်ဒါပေမဲ့ဒီစိုးရိမ်မှုကပုံမှန်ဆိုရင်တော့စာချက်တာအတွက်စာမွေးပွဲပြင်ဆင်ဖို့အတွက်အထောက်အကူပြုနိုင်တော့လဲပဲစိုးရိမ်မှုအရန်ကြီးလွန်သွားလို့ရှင်တော့ဆရာရဲ့ဒီချိန်မကန်မီလက်မကန်မီဖြစ်ပြီးတော့စာမွေးပွဲရောက်တဲ့ခါကျလို့ရှင်အားလုံးမေ့ကုန်တာမဖြေနိုင်တာတို့အဲ့လိုဖြစ်မှာကိုစိုးရိမ်ရတဲ့အနေအထားတွေကျွန်တော်တို့ကြုံနေရှိပါတယ်ဆရာအဲ့ဒီခါကျတော့စာမွေးပွဲနီးတဲ့ခါမှာဒီစိုးရိမ်မှုတွေအဲ့လိုအလုံးကျုံဖြစ်ရတာကဘာကြောင့်ဖြစ်ရလဲဆရာ
အဓိကကတော့ကျွန်တော်တို့နိုင်ငံမှာကစာမွေးပွဲနဲ့လူတွေဒီအကြောင်းသားတွေရဲ့ဘဝကိုဆုံးဖြတ်ပေးတယ်လို့ပေါ့ exam focus ဆိုတာပေါ့စနစ်တာကျင့်သင်ကြလာတွေကို၃နာရီလောက်နဲ့ဆုံးဖြတ်ပေးတဲ့ခါကျတော့ဒီစနစ်ကြီးကကျောင်းသားတောင်သူတွေမှာဒါကိုပူပန်မှုတွေဖြစ်တာသူတို့ရဲ့ဘဝအကြောင်းလည်းတချို့ကျတော့ပြီးပါတွေရဲ့တုံ့အားဆောင်လည်းပါတယ်ဒီနေ့စာမွေးကြရင်တော့ပြန်တက်ပြန်ပါပဲလို့ဆရာဆရာမတွေရဲ့အရင်ကျောင်းသားတွေပေါ်မှာမျှော်လင့်တာလည်းပါတယ်ဒီကုန်လို့ထွက်ရမယ်။အဲ့အမှတ်တရမှာမရလို့ရှင်တော့။ဘယ်ဟာလူဖြစ်ရှုံးပြီ။ဒီညရည်နဲ့မင်းတန်းလူလိုက်နိုင်မှာမဟုတ်တော့ဘူး။အဲ့လိုအယူဆတွေပေါ့လေ။ဒါကြောင့်ဆာမွေးပုံမှာဆိုရင်ပုံပါလေကိုဖြစ်တယ်။တာမန်လူတိုင်းလူတိုင်းနဲ့ပူပန်တတ်တာပဲ။ဒါပေမဲ့ပူပန်မှုသိလွန်ကဲလာတဲ့ခါကျတော့ဒါကိုကျွန်တော်တို့ကဆာမွေးပွဲနဲ့ဖန်ဆားတယ်လို့ကောင်ပြောကြတယ်။ဟိုစာတွေကိုမေ့ရုံနဲ့မကတော့ကနာမငင်ပေါ်တော့ရှင်ထဲမှာဟာလာတယ်။ဒေါသတွေထွက်လာတယ်။ဒီနေ့လိုရမယ့်အလုပ်တွေမလုပ်တော့ဘူး။ရွှေဆိုင်လာတယ်ရေမချိုးတော့ဘူးအစားတော့လည်းမမှန်တော့ဘူးဒါကြစိတ်ပိုင်းဆိုင်ရာတွေမကောက်ရုပ်ပိုင်းဆိုင်ရာတွေပါဖြစ်လာတယ်ခေါင်းကိုက်တယ်ရှင်းတုံတယ်ကိုယ်ရည်တင်ပြီးမသာဖြစ်တယ်နောက်ခစီခဏခဏသွားတယ်ညအိတ်မပြောဘူးဒါမှမဟုတ်ရှင်အရန်အိတ်နေတယ်ချို့ဆိုရှင်ဇောချွေးတွေပြန်တယ်ခဏခဏပက်ပြင်းချာနောက်ခါချီပေါ်လောက်ပဲမှချွေးစီထွက်လာဆောင်းဝဲခန်းထဲမှာဖြစ်တယ်လို့ဘာမှမစစ်ခင်လည်းဖြစ်တယ်ပေါ့နော်ကျွန်တော်ခေါ်တာတော့ဒါ anxiety လို့ခေါ်တာပေါ့ဘာမှမဆိုးရွံ့လားအဲ့ရလွန်ကဲသွားတဲ့ခါကျတော့နှစ်ဖန်းစားတူလိုပါပဲသူမှဟိုရီရမလို့ငိုရမလို့တခါကျရင်ဆောင်းမွေးကိုအရှုံးပြည့်ရှင်နဲ့ကြိုတင်ပြီးဆောင်းမွေးကိုကြောက်လွန်နေတော့ငါဒီရက်ချင်းမှာစိတ်ုံတင်လိုက်ရင်ကောင်းပါပဲဆိုပြီးတော့ယောဂါတစ်ခုဖြစ်အောင်လုပ်ပြတယ်အဲ့ကျငါ့ကိုကားတိုက်သွားရင်သိကောင်းပါပဲငါဆောင်းမွေးနဲ့လွတ်မယ်အဲ့လိုမျိုးတွေးရရှိတယ်ဆောင်းမွေးမတန်ငယ်မှာဆိုရင်လွန်ကဲပြီးတော့ဆုမဲ့ချက်တွေမှားတာပေါ့နော်အဲ့လည်းရှိရချို့ဆောင်းမွေးမစစ်ခင်နေကြတော့လေဆောင်းမွေးကိုအရန်ကြောက်ရွံ့ပြီးတော့စာတွေကိုနင့်ခိုင်းဖတ်တယ်တညာလုံးစာတွေထိုင်ကြည့်ကြတယ်အကုန်လုံးထူပူနေတယ်ပေါ့အမှန်တော့နောက်နေ့ကျတော့စိတ်ကမလန်းတော့ဘူးဘာမှလည်းသတိမရတော့
ဟုတ်ကဲ့ဆရာ
ဆောင်းဝဲနေကြရင်လည်း
အဲ့ဒီခါကျတော့ဆရာကြီးဆောင်းဝဲမတိုင်ခင်မှာအခုလိုဖြစ်လာတဲ့ဆိုရင်ချက်တွေကိုဖြေလျှော့သွားနိုင်ပါဘလို့နီလန်းနေနဲ့ကာကွယ်တင်လဲဆရာ
ဟုတ်ကဲ့ဆောင်းဝဲစစ်တော့မယ်ဆိုလို့ရှိရင်တော့စာရအသေးအံမချက်မတော့ပဲနဲ့အပေါ်ရန်ညှို့ရမျိုးကိုကျွန်တော်လုပ်ပါမှာပေါ့နော်အခုတကယ်တယောက်သေးကြည့်နေစာတင်ငယ်ချင်းအိမ်မှာသွားမယ်ဆိုတော့တင်ငယ်ချင်းကိုအိမ်ခေါ်မယ်သူတို့နဲ့စာအကြောင်းဆွေးနွေးတာလေးတွေဘယ်လောက်ပဲလုပ်တင်တာပေါ့နော်အသေးအံဖတ်နေတာကဒီတစ်ခုလေးကိုအာရုံစိုက်ရတဲ့ဆိုင်အရင်ဟာတွေလည်းအကုန်လုံးမေ့သွားနေတာပေါ့နော်ဒါလေးတစ်ခုတော့ပဲသိနေတော့ spot တွေလိုက်ပြီးတော့ခိုင်းတာပဲကြောင်းတဲ့ကျက်မဲ့စာပေါ့နော်နောက်အဲ့ဒီညရာမတိုင်ခင်မှာကျွန်တော်လက်ဖက်ရည် copy တွေလက်ဖက်ကြည့်အတင်းကျက်မစားပါနဲ့အနည်းငယ်ပြီးတော့နော်မိတ်ဆေးတွေလည်းမတော့ပါနဲ့ဒါတွေကပို့ပြီးတော့ဆွေးနွေးပုံမှန်တွေပို့ဖြစ်စေပါတယ်ဒါအပြင်ကိုနှိမ့်ချက်ချက်အိပ်ဖို့လိုတယ်အစာဝဝလည်းနဲ့စားပေးဖို့လိုတယ်ဟောကအချိန်တရားကိုလည်းမမားစေဘူးလို့လာပေါ့လက်ထံကအင်္ဂလိပ်စာဆင်မဲ့ဆိုအင်္ဂလိပ်စာကိုကျွန်တော်လေ့လာမှာဟုတ်ဥစားမွေးနဲ့ဖန်ဆက်လို့တော်များများကဟိုတုန်းကစာကောင်းကောင်းမလုပ်ခဲ့တဲ့လူတွေဒီလိုမှကတ်ပြီးတော့လုပ်ခဲ့တယ်အဲ့တော့ဒီတည့်ရနေ့အပြင်မှာဒါအချိန်ကအကုန်လုံးလိုက်လို့ဆရာမလိုတော့ဘူးလေအဲ့တော့နိုင်တဲ့လောက်ကိုကျွန်တော်တို့လုပ်မယ်ပေါ့
ဟုတ်ကဲ့ဆရာဒီနေ့မှာဆရာရေတခုကဆရာကနေပြောတာဒီမိဘတွေကနေပြီးတော့အတင်းဆရာတွေကနေအတင်းဖိအားပေးတာတွေအပေါ်မှာရောဆရာဘယ်လိုမျိုးစဉ်းစားသင်လဲ
အဲ့တော့မိဘတွေကဒီစာမွေးဆိုတာသူတို့ခင်မှာလည်းဖြတ်သန်းခဲ့ရတာပဲလေစာမွေးမှာနောက်ခုပဲရှိတဲ့အအောင်နဲ့အကြပေါ့နော်ပြီးတော့ကြာသွားလို့လူဖြစ်မရှုံးဘူးဆိုတာကျွန်တော်ပြောရမယ်နောက်နေ့တွေ့ရှိတယ်ကိုလူချင်းတိုင်းဂုံလုံးမထွက်လို့လူဖြစ်မရှုံးဘူးပေါ့သူရဓာရီကိုတန်မိုးမရှိတော့ဘူးကြီးကားလည်းဆုံးပြတော့မယ်ငါဒီစာမွေးကြရင်ဒီအလုပ်မရတော့ဘူးဒီလိုမျိုးတွေမဟုတ်ဘူးပေါ့ကျွန်တော်ကဒီစာမွေးကြသွားလို့မှတခြားခွန်းကလည်းအများကြီးရှိနေသေးတယ်ဆိုတော့ကျွန်တော်မြင်ထားရမှာပေါ့နော
်ဟုတ်ကဲ့ဆရာ
ကြမှာသူကြောက်နေတဲ့အတွက်ကြောင့်ဒါကိုပို့ပြီးစိုးရင်တာပေါ့နော်အဲ့လိုတခါကကြတယ်တော့စာမွေးမတန်ခင်ရက်တွေကမိသားစုဆီအောင်ကြောင့်လည်းကျူတင်ပြီးတိုင်မထားတာအကောင်းဆုံးပဲလေခုမှအရန်ကိုနှစ်ဖန်းစားလို့ဂလုံးလေးနေဖြစ်နေပြီးဆိုတော့တခါကျဆီအောင်ကစေဝါတက်ရတယ်မျိုးရှိတယ် 要张家也开开的要张家就想念那场北门我们家也那场北门比较就不慢干那个口目西洋边边边边边边边边边边边边边边边边边边边边边边边边边边边
边边边边边边边边边边边边边边边边边边边边边边边边边边边边边边边边边边边边边边边边边边
边边边边边边边边边边边边边边边边边边边边边边在当在打车的下面嘛，对学校到到伊也冇开呢，好家里来一样补咯，补当看来呢，包括伊的培养伊的，如果到了下，那白嘛，啥娃娃啥娃娃没，伊不能路的，伊不能他妈是下面这个下马的，伊当道路下来的，然后上午看呢，我说说上下面了就要比较，你读的，你阿的妈妈你那个，伊阿娃在西城，你阿的妈你，好吧，靠拢突然一家一家的，我那些都没阿伊都咩咩啥，上午想看我就是你的，我红背舞，对吧？你跟你的阿路咩咩。啊，我讲，我也不怕得人家亏下没，我自己有差异下没，我差一点都尊重他呢。那上午呢，有些看家都行嘞，因为我中间这里一些的怕了，他比如嘛过地中啊下午，因为误差对不？这两年来起来，这比如嘛哪里有差别，一些是不？那看 PV 那身上比较有压力，啊，我个人哪有看看那几样没啥，咱们跟他嘛差下来哪有会不满意啊嘛？喏，是吧？因为我吃亏没差的，这个我。哪一个品牌是不是项目跟那么细节哪一个细节？看你讲的项目跟那么都没必要，多久的变哪的，各种什么生产的各种美工了，爱情没变哪着去？但那么细节看上面的事啊，就归你单位家嘛的。那这种一里找钱呢，看那拿钱呢，啊，广东那边的各个品牌呢，一个啊在修啊，在个边缘边修来，就等于了都没人看哪里上差，要嘛不是看你边缘就这种修丑。啊，别修了，要东京了都不了先，把这个世界的人家嘞，那个你也要在那国庆岛看的，像要靠旅游机，你那里有标啊？一标你有国国看那的库龙的等啊，偏接标嘛，巴黎也来标你的，西里列地也来标你的，北加来标你的，标你起来的库龙啊，有那些新老古那都是第一年才给你变下话嘛，那里头嘛就美工变拍卖变移话嘛，不喏。
好，感谢阿罗的三位跟苏云赛的那不得了，就那么美美的这车，一级的车款。
家乡嘛，苏比较的，不话兄弟啊。就叫嘞，各个地方讲嘞，提到咯，各个拿钱去搞嘞，撇烂掉嘞，不咯？家里有嘞，跟那酒店搞嘞，好多话嘞，阿拉个米巴里呢，家里呢，那块跟那米家有小嘞，玩比较，他们比较有压力。
OK， 这次咪爱听嘛先。
可是嘞，比如答应的人话古，哪是呀嘛话些？
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာ KIA တပ်မဟာ6တိုးချက်ဖွဲ့စည်းရတဲ့အကြောင်းကို KIA ကနေသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာမြမတပ်မတော်ကနေအင်အားတိုးချက်လာတဲ့ဆိုတာနဲ့ရခိုင်တပ်မတော်ဟာမူရစေဝါနဲ့ပတ်သက်ပြီးဆက်နွယ်မှုရှိတယ်လို့မြမအစိုးရရဲ့ဆွဆွဲချက်နဲ့ပတ်သက်လို့ရခိုင်တပ်မတော်ရဲ့ဖြေရှင်းချက်အခြေအနေတွေအကြောင်းကိုကြားကြားရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာကချင်လူလတ်ရေးတပ်မတော် KNA တပ်မဟာ6တိုးချက်ဖွဲ့စည်းရတဲ့အကြောင်းနဲ့ပတ်သက်ပြီး KNA တပ်မဟာ4ဌာနချုပ်မဲကြရောင်မှာတည်င်းရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။မတ်လ1ရက်နေ့မှာပြုလုပ်တဲ့ရှင်းလင်းပွဲမှာ KNO တောင်ပိုင်းတိုင်းဥက္ကဋ္ဌလက်ဖိုက်ဆောင်တော်ဦးဆောင်ပြီးတပ်မဟာ4နဲ့6အရာရှိတွေလည်းတက်ရောက်သလိုမုံဘော်မုံကိုနဲ့ဖုံဆိုင်ဒေသတဝိုက်ကတရုတ်ဒေသခံတွေလည်းတက်ရောက်ခဲ့ပါတယ်။တပ်မဟာ6ကိုဖွဲ့စည်းရခြင်းအကြောင်းနဲ့ကချင်လူလတ်ရေးဖွဲ့တမိုင်းကျောင်းကိုရှင်းပြခဲ့တာလို့တပ်မဟာ6အရာရှိတဦးကပြောပါတယ်တပ်မဟာ6မှာတိုင်ရင်နဲ့36 39နဲ့38တို့ပါဝင်ဖွဲ့စည်းထားပြီးဆက်လက်တိုးချဲ့ဖွဲ့စည်းသွားဖို့လည်းရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်ကချင်လွတ်လပ်ရေးအဖွဲ့ကနေတပ်မဟာ6နေမြင်အဖြစ်တိုင်ရင်တိုးချဲ့ခဲ့တဲ့အပေါ်မြန်မာအစိုးရပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအဖွဲ့ကနေပြင်းထန်စွာကန့်ကွက်ရှုံချခဲ့ပါတယ
်ရှမ်းပြည်မြောက်ပိုင်းဘက်မှာမြန်မာတပ်မတော်ကနေတက်အင်အားအလုံးရင်တိုးချလာနေပါတယ်မတ်လ3ပိုင်းမှာမြန်မာတပ်မတော်ရဲ့တပ်မကြီး10ခုနဲ့တပ်မ9ခုကိုတိုးချဲ့ချထားလာတာပါ။ရှမ်းပြည်မြောက်ပိုင်းအတွင်းမှာရောက်ရှိနေတဲ့ရန်ကုန်အင်းတိုင်ခြေဆိုင်တပ်မ11မန္တလေးတိုင်းရွာတောင်ခြေဆိုင်တပ်မ33ရှမ်းပြည်တောင်ပိုင်းကလောခြေဆိုင်တပ်မ55မကွေးတိုင်းအင်းမခြေဆိုင်တပ်မ66 ပကိုးမြို့အခြေစိုက်တမခွန်ခွန်မကွေးမြို့အခြေစိုက်တမရှိရှိမိထီလာမြို့အခြေစိုက်တမကိုကိုအပြင်စကခတ်တပ်ဖွဲ့တွေလည်းတိုးမြင့်ချထားလာနေတယ်လို့ရှမ်းပြည်တပ်မတော်ပြန်ကြားရေးအရာရှိတို့ကပြောပါတယ်ရှမ်းပြည်မြောက်ပိုင်းကဒေသတွေမှာရှိတဲ့လက်နက်ကန်ဖွဲ့တွေကိုတပ်မတော်ကနေရှင်းလင်းသွားမယ်လို့လည်းကာကွယ်ရေးဝန်ကြီးဌာနကနေဖေဖော်ဝါရီလ24ရက်နေ့ရက်စွဲနဲ့နိုင်ငံပိုင်တင်းစာမှာရေးသားဖော်ပြထားတဲ့နောက်ပိုင်းအင်အားတိုးချဲ့လာတာလည်းဖြစ်ပါတယ်ဖေဖော်ဝါရီလကုန်ပိုင်းမှာကနေ့အထိရှမ်းပြည်မြောက်ပိုင်းဘက်မှာကချင်လူလိုက်ရေးတပ်မတော် GIA တအန်းလူမြောက်ရေးတပ်မတော် TNL တို့နဲ့မြန်မာတပ်မတော်တို့တိုက်ပွဲတွေဆက်လက်ဖြစ်ပွားလာနေပါတယ်
ရခိုင်ပြည်နယ်နယ်စပ်မှာအထည်ချုပ်စက်ရုံတွေတိစောက်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနှစ်ကြိမ်တိတိကန့်လန့်ထားပေမဲ့မြန်မာဘက်ကလည်းအကြောင်းပြန်ကြားမှုမရှိသေးဘူးလို့ဒါကာထစ်ပြုံသတင်းတပုတ်မှာဖေဖော်ဝါရီလ28ရက်နေ့ကဖော်ပြပါရယ်အဲ့ဒီစက်ရုံတွေကိုဘင်္ဂလားဒေ့ရှ်လုပ်ငန်းရှင်တွေကရင်းနှီးမြှုပ်နှံမှဖြစ်ပြီးအလုပ်သမားတွေကိုတော့မြန်မာနိုင်ငံသားတွေကိုသာငှားရမ်းမှဖြစ်တယ်လို့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်လမ်းတံတားကြောင်းနဲ့ဆေးရုံတွေအတွက်ငွေကြေးအကူအညီတွေလည်းဘင်္ဂလားဒေ့ရှ်ဘက်ကပေးအပ်မှဖြစ်တယ်လို့တင်းကဆိုပါတယ်ဒါအပြင်နှစ်နိုင်ငံပြည်သူတွေဆက်ဆံရင်းမြင့်တင်ဖို့ရည်ရွယ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကစေတက္ကသိုလ်စက်မှုတက္ကသိုလ်နဲ့တက္ကတက္ကသိုလ်တွေမှာမြန်မာကျောင်းသားတွေကိုပညာတော်သင်စေလို့ဖို့အတွက်မြန်မာအစိုးရကိုအဆိုပြုထားတယ်လို့လည်းသတင်းမှာဖော်ပြပါတယ
်သတိပညာရှင်တွေနဲ့မွန်မျိုးတားပါတီတို့ပူးပေါင်းပြီးကြောက်မီတွေတက်အားနဲ့လည်းပတ်မဲ့ MCL ပြည်လက်မီစေယုံတီရှိရာမွန်ပြည်နယ်ကြက်မြောမြို့နယ်ပြားတောင်ဒေတာရှိနိတုံကျေးရွာကော့တွန်ကော့ပနော့ကျေးရွာတွေမှာကြောက်မီတွေတွေရဲ့ဆိုးကျိုးနဲ့ပတ်သက်လို့ဟောပြောပွဲပြုလုပ်ခဲ့ပါတယ်မတ်လတရနေ့ကကျင်းပခဲ့တဲ့ဟောပြောပွဲမှာငွေရဖို့တစ်ခုထဲကြည့်ပြီးလှုပ်ဆောင်နေတဲ့ကြောက်မီတွေတအားပေးဆက်ယုံရဲ့ဆိုးကျိုးကိုဒေတာခံတွေနားလည်ဖို့ဒီဟောပြောပွဲလုပ်ရတာဖြစ်တယ်လို့မွန်မျိုးသားပါတီတွက်ဖက်တွင်ရင်မိုးနဲ့ဒေါက်တာမင်းကြည်ဝင်းကပြောပါတယ်ကြောက်မီတွေပြည်လက်မီဆက်ယုံလည်းပတ်မှုကိုလက်မခံနိုင်တဲ့အကြောင်းထောင်နဲ့ချီတဲ့ဒေတာခံတွေကလက်မရေးထိုးခဲ့တယ်လို့ဟောပြောပွဲမှာပါဝင်လှုပ်ရှားခဲ့တဲ့မိစန္ဒနွန်ကပြောပါတယ်တနေ့ပြည်လက်မီတန်ချိန်9000ကျော်ထုတ်လုပ်နိုင်တဲ့မော်လမြန်ပြည်လက်မီဆက်ယုံကို2014ခုနှစ်ကစတင်ဆောက်လုပ်ခဲ့ပြီးလာမယ့်ဇူလိုင်လမှာစတင်လည်ပတ်မယ်လို့ကုမ္ပဏီကပြောပါတယ်
။ကွဲပြားနေတဲ့ကရင်နိုင်ငံရေးပါတီတွေကနေပါတီတစ်ခုအဖြစ်ပေါင်းစည်းလာနိုင်ရေးအတွက်ဖေဖော်ဝါရီလကုန်ပိုင်းကဖန်အံမြို့မှာတွေ့ဆုံညှိနှိုင်းပါတယ်။ပါတီမူဝါဒနဲ့ပါတီဖွဲ့စည်းပုံစီမံစည်းကမ်းများအရင်ရေးဆွဲပြီးမှပေါင်းစည်းရနိုင်မှာဖြစ်တဲ့အတွက်တခုတီးသောပါတီအခြေခံမူဝါဒမူကြမ်းကိုရရှိပြီးမှပါတီပေါင်းစည်းရေးလုပ်မှာဖြစ်တယ်လို့အဲ့ဒီအစည်းအဝေးမှာဆုံးဖြတ်ခဲ့ပါတယ်။ကရင်ပါတီတွေကကရင်တပါတီတွေဖြစ်လာဖို့ကရင်လူထုများကမျှော်လင့်ထားတာဖြစ်တဲ့အတွက်အခုပြုလုပ်တဲ့အစည်းအဝေးမှာမူကြမ်းရေးဆွဲဖို့ကိုကော်မတီဖွဲ့စည်းခဲ့တယ်လို့ပေါင်းစည်းဖို့တဆင့်ချင်းစီဆက်လုပ်သွားမှာဖြစ်တယ်လို့ကရင်ပြည်နယ်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်ရေးပါတီ KSDDP ဥက္ကဋ္ဌစောတာထူကျော်ကပြောပါတယ်ပူးပေါင်းဖို့ဆွေးနွေးနေတဲ့ကရင်ပါတီတွေကတော့ဖလုံးစောဒီမိုကရက်တစ်ပါတီကရင်ဒီမိုကရက်တစ်ပါတီကရင်ပြည်နယ်ဒီမိုကရက်တစ်နဲ့ဖွံ့ဖြိုးတိုးတက်ရေးပါတီဖြစ်ပြီးရန်ကုန်အခြေစိုက်တဲ့ပါတီများကတော့ကရင်ပြည်သူ့ပါတီနဲ့ကရင်အမျိုးသားပါတီတို့ဖြစ်ကြပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်အမျိုးသားအဖွဲ့ချုပ်ရခိုင်တပ်မတော် ULAAA နဲ့ဆက်ဆက်မှုရှိတယ်လို့ယူဆပြီးအစိုးရရဲ့ဖမ်းဆီးမှုကိုခံထားရတဲ့ရခိုင်လူငယ်အယောက်60နီးပါးလောက်ရှိနေပြီးအဲ့ဒီထဲကတချို့ကိုမူရင်စေဝါနဲ့ပတ်သက်ဆက်နွယ်မှုရှိတယ်လို့အစိုးရကနေဖေဖော်ဝါရီလကုန်မှာကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ဒီဆွဆွဲချက်နဲ့ပတ်သက်လို့ရခိုင်တပ်မတော်ကနေအပြင်းထန်ကန့်ကွက်ခဲ့ပါတယ်ဒီအကြောင်းတွေကိုတော့အမီကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေအခုလိုတင်ဆက်ထားပါတယ်ရှင်
မြန်မာအစိုးရကနေဖမ်းဆီးထားတဲ့လူငယ်တွေကတချို့ကိုအသိအရမဝန်ခံခိုင်းပြီးတရင်ထုတ်ပြန်တာဖြစ်တယ်လို့ရခိုင်မျိုးသားဖွဲ့ချုပ်ရခိုင်တပ်မတော် ULAAA ရဲ့တရင်ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
ခန်းကြီးထားတဲ့လူငယ်တွေကတော့အများကြီးပါတော့ဒီရခိုင်ပြည်လုံးတိုင်းတာနဲ့ဆိုလို့ရှိရင်တော့50 60လောက်ရှိနိုင်တာပေါ့ဆိုတော့အဲ့ဒီဒီမှာဘာမှမဆိုင်တဲ့လူတွေကိုခန်းထားတာအများကြီးရှိတယ်သူတို့အဲ့ဒီရန်ကုန်မှာခန်းနေတဲ့ခိုင်ပြည်မျိုးရောက်ပေါ့လေသူတို့အဲ့ဒီဆက်ဆွေးပြီးဒီခန်းကြီးပြီးတော့အဲ့ဒီနိုင်ငံညင်ပန်းစီးတော့မှဟိုအတရားဓမ္မဝန်ခံလက်မထိုးခိုင်းတဲ့ဥစ္စာတွေတွေ့တယ်နောက်ပြီးလို့ရှိရင်သူတို့ကိုမူရင်းဆေးဝါးနဲ့ပတ်သက်တဲ့အဲ့လိုမျိုးတွေဟိုအစိုးရဘက်ကထုတ်ပြန်တော့တွေ့တယ်သူတို့ဘက်ကနေတကယ်လူငယ်တွေကိုနော်မတရားညှင်းပါနှိုက်ဆက်ပြီးတော့မှအတရားဓမ္မလက်မိုက်ထိုးခိုင်းတဲ့ဥစ္စာမျိုးကဒါမတရားဘူးပေါ့
အစိုးရပိုင်းသတင်းစာတွေမှာအခုလိုဖော်ပြတာဟာရခိုင်မျိုးရဖွဲ့ချုပ်နဲ့ရခိုင်တပ်မတော်ကိုနိုင်ငံတကာကအထင်ရောက်ထင်မှားဖြစ်အောင်လှုပ်တာဖြစ်တယ်လို့ခိုင်တုခကဆိုပါတယ်ရခိုင်တပ်မတော်အနေနဲ့မူရေးဆေးဝါးထုတ်လုပ်ခြင်းဖြန့်ဖြူးရောင်းချခြင်းကိုဘယ်တော့မှပြုလုပ်ခဲ့တာမရှိခဲ့ဘူးလို့ရခိုင်တပ်မတော်ဘက်ကပြောပါတယ် လက်ရှိနေထိုင်ရရခိုင်တမတော်နဲ့မြန်မာစိုးရစစ်တပ်တို့ကြားရခိုင်ပြည်နယ်ဘူရီတောင်မြို့နယ်ထဲမှာတိုက်ပွဲတွေဖြစ်ပွားနေပြီးအစိုးရဘက်ကနေတိုက်အားတိုးချဲ့မှုတွေရှိနေတယ်လို့လည်းခိုင်ဒုက္ခကဆက်ပြောပါဗျာ။
ဒီကြားထဲမှာနှစ်ကြိမ်ရှိရဟိုဒီ28ရက်နေ့ညနေ7:00ခန်းမှာဖြစ်တဲ့ဥစ္စာတခုရယ်နောက်ပြီးလို့ရှိရင်မတ်လ10ရက်နေ့မှာမွန်လေးပိုင်း 7:30 မှာစပြီးတော့အဲဒီတိုက်ပွဲဖြစ်တာရှိတယ်ဒီဘူရီအောင်မျိုးနေဖြတ်ပိုင်ပေါ်လေအဲဒီမှာမိုင်းတိုင်းအမှား63 64လေးဓာတ်မှာဖြစ်တာဒီအစိုးရတပ်မတော်ဖက်ကထပ်ပြီးတော့အဲဒီအင်အားဖြစ်လာတာရှိတယ
်တရက်ပိုင်းတွင်ဖြစ်ပွားနေတဲ့ဘူရီတောင်မျိုးနယ်တွင်ကတိုက်ပွဲတွေကြောင့်ဒီရက်ခန့်200ကျော်ဟာနီးစပ်ရာကြေးရွာတွေမှာထွက်ပြေးသိမ်းရှောင်နေရပါတယ်ရခိုင်ပြည်နယ်အစိုးရအနေနဲ့ရခိုင်တပ်မတော်ကိုလက်လက်ချပြီးအလင်းဝင်ကြဖို့စာထုတ်ပြန်ဖိတ်ခေါ်ခဲ့ရမှာရခိုင်တပ်မတော်ဘက်ကလက်မကန်ခဲ့ပါဘူးရခိုင်တပ်မတော်ဟာ NCA ပြည်ရစာချုပ်လက်မှတ်ရေးသူဖို့မြန်မာအစိုးရကနေလက်မခံသေးတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့တဘာဝဘေးဒဏ်ခံခဲ့ရတဲ့ချင်းပြည်သူတွေအတွက်အိန္ဒိယနိုင်ငံအရှေ့မြောက်ဒေသမီဇိုရန်ပြည်နယ်ကမီဇိုလူငယ်အဖွဲ့ YMA ကကျပ်ငွေ3,500ကျပ်ကိုမကြသေးခင်ကတွားရောက်ထောက်ပံ့ခဲ့ပါတယ်တဘာဝဘေးဒဏ်ကိုဆူဆူရွရွခံခဲ့ကြရတဲ့ချင်းပြည်သူတွေရဲ့အခြေအနေကရောဘယ်လိုရှိပါသလဲအကြောင်းစုံကိုတော့ကိုစလိုင်းရောဘတ်ကနေစူးစီးထားပြီးနမ်ဟ ோம் ကနေအခုလိုတင်ဆက်ထားပါတယ်ရှင
်မိုနီထန်စွာရွာဒူမီလူနေအင်ယာနဲ့ချီပျော်ကြပျက်စီးခဲ့တဲ့ချင်းပြည်နယ်ရဲ့မြို့တော်ဟာခါနဲ့အနီးတဝိုက်ကချင်းပြည်သူတွေပြန်လည်ထူထောင်ရေးအတွက်မီဇိုလူငယ်အဖွဲ့ YMA ဥက္ကဋ္ဌဘူလာပြက်စွာလာကိုတိုင်ကဦးဆောင်တဲ့အဖွဲ့ဝင်22ဦးတို့ဟာဖေဖော်ဝါရီလ26ရက်နေ့ကဟာခါမြို့ကိုသွားရောက်ပြီးဟာခါကယ်ဆယ်ရေးကော်မတီထံကိုထောက်ပံ့လူတန်းငွေပေးအပ်ခဲ့တယ်လို့ YMA ဥက္ကဋ္ဌကမီဇိုဘာသာနဲ့အခုလိုပြောပြပါတယ်
ခါရုပ်ရှင်တကင်းဒီကူမအဲမဲ့ဒီဇာဆာဖလိုက်အုံတာလေးမင်မောတူလီယန်တီဗဲခ
ါမနေ့ကရေးချီးမှုတွေမြေပြင်မှုတွေကြောင့်ဒုက္ခရောက်နေတဲ့မြန်မာနိုင်ငံကကျွန်တော်တို့ညီကူတွေကူညီဖို့ဆိုပြီးတော့ Central YMA ကနေအလူငွေကောက်ခံနေပါတယ်အလုံးရူပီ139သိန်းရပါတယ်ပရမတုတ်နေနဲ့တာဟန်မန္တလေးတီးတိမ်ဗလန်ဟာခါလေးနဲ့ကန္နံဘက်ကိုကူညီထောက်ပံ့ခဲ့ပြီပေါ့နော်အခုတော့ဒုတိယတုတ်နေနဲ့ဟာခါနဲ့ပတ်ဝန်းကျင်ကြီးရွာတွေအတွက်လာရောက်ကူညီပေးတာဖြစ်ပါတယ
်မြေပြုံမှုကြောင့်နေအိမ်တွေပျို့ကျပျက်စီးခဲ့ရတဲ့ဟာခါမျိုးကအိမ်ထောင်စု900လောက်အတွက်ချင်းပြည်နယ်အစိုးရကမြေနေရာတက်မှအိမ်တွေဆောက်ပေးထားပြီးဖြစ်ပေမဲ့လျှက်စစ်မီးနဲ့ရေမရနိုင်သေးတာကြောင့်မပြောင်းရွှေ့နိုင်သေးပဲနေနေကြပြီးဟာခါမျိုးပေါ်ကဖွင့်လှစ်ထားတဲ့ယာယီဒုက္ခတဲ့စခန်းငါးခုမှာနေထိုင်နေကြဆဲဖြစ်ပါတယ်ဟာခါကယ်ဆယ်ရေးကော်မတီမှအထွေထွေသွင်းရေးမှူးဦးတလွန်ကျဲဦးကတော့ YMA အနေနဲ့လည်းချင်းပြည်သူတွေရဲ့အခြေအနေတွေကိုပုံမိုသိမြင်လာမယ်လို့မျှော်လင့်ကြောင်းပြောပါတယ်
ချင်းပြည်နယ်ကလူတွေပါတယ်လို့မဆိုရမှာဒီလိုတော့ပြတော့အလုပ်တော့လုပ်ရတယ်လေရှိတဲ့ဟာမျိုးတွေကပူပြတော့သဘောပေါက်နားလည်ရေလို့လည်းချင်းလို့ယူရှိတယ
်ချင်းပြည်နယ်နဲ့နယ်နိမိတ်ချင်းထိဆက်နေတဲ့မီဇိုရန်ပြည်နယ်ဟာချင်းလူမျိုးအမြောက်အများသွားရအလုပ်လုပ်ကိုင်နေကြတဲ့ဒေသတစ်ခုဖြစ်ပြီးအခုလက်ရှိမီဇိုရန်ပြည်နယ်မှာချင်းလူမျိုး9,000ဝန်းကျင်ခန့်နေထိုင်တယ်လို့သိရပါတယ်
ဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရှမ်းပြည်နယ်မြောက်ပိုင်းမှာကချင်လူလတ်ရေးတပ်မတော် KNA တပ်မဟာ6တိုးချဲ့ဖွက်စည်းရတဲ့အကြောင်းနဲ့ပတ်သက်ပြီး KNA တပ်မဟာ4ဌာနချုပ်မဲကြရောင်မှာတရင်ရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်
။တရင်ရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်တင်လွှာပဲဖြစ်ပါတယ်။နောက်တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
ဒါကတော့နေဆက်သတင်းတောက်တွေအပတ်စဉ်တင်ဆက်နေတဲ့တာဟင်းသတင်းလွှာအစီအစဉ်ပါရှင် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုသရရှင်တွေရဲ့ mobile phone တွေမှာလည်းဓာတ်ရိုက်နားဆင်နိုင်ကြပါပြီရှင
် American ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်သရရှင်များခင်ဗျာလူလတ်စွာကိုးွယ်ယုံကြည်မှုကိုရပိုင်ခွင့်အခွင့်အရေးတစ်ခုဖြစ် American ပြည်တော်စုရဲ့အခြေခံဥပဒေမှာအခိုင်အမာထည့်သွင်းထားပြီးတော့အမေရိကန်နိုင်ငံသားတွေအတွက်တက်ဝင်ယုံကြည်မှုဟာမျက်နှာအလေးထားစရာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့သမ္မတတဦးအနေနဲ့ဗလီကျောင်းတစ်ခုကိုပထမအဦးဆုံးတွားရောက်လေပတ်ခဲ့တဲ့အချိန်တွင်သမ္မတဘရက်အိုဘားမားကအမေရိကန်လူမှုအတိုင်းဝန်းအတွင်းလူမျိုးစုအရဘာသာရေးအရမတူကွဲပြားစွာအတူရှင်တွဲနေထိုင်မှုရဲ့အရေးပါမှုနဲ့အမေရိကန်နိုင်ငံသားတွေရဲ့အခွင့်အရေးအတွက်ထပ်လောင်းအတည်ပြုပြောဆိုခဲ့ပါတယ်။ကျွန်ုပ်တို့ရဲ့အခြေခံဥပဒေနဲ့လူ့အခွင့်အရေးကြီးညာစာတမ်းမှာလူလတ်စွာကိုးဝယ်ယုံကြည်မှုကိုအမျက်တနိုးထားရှိတဲ့အချိန်မှာဒီကိစ္စဟာဘာသာအလုံးနဲ့တက်ဆိုင်စေရမယ်လို့နိုင်ငံဟူတီထောင်ခဲ့သူတွေကပြောဆိုခဲ့တဲ့အကြောင်းသမရကပြောပါတယ်။အစ္စလမ်ဘာသာဟာအမေရိကန်နိုင်ငံရဲ့အစိတ်ပိုင်းတစ်ခုအဖြစ်အမြဲရှိနေတယ်လို့သမရကမှတ်ချက်ပြုခဲ့ပါတယ်။ကျွန်ုပ်တို့ရဲ့တိုင်းပြည်တည်ဆောက်နေတဲ့နေရာမှာ အမေရိကန်မွတ်စလင်မျိုးဆက်တွေရဲ့ကူညီပံ့ပိုးမှုတွေပါဝင်ပါတယ်လို့ဆိုပါတယ်။သူတို့တွေဟာရွှေပြောင်းအခြေချနေထိုင်ဖို့ရောက်ရှိလာသူတွေထဲမှာပါဝင်ပြီးလေယာစိုက်ပျိုးရေးလုပ်ကံကြသူတွေကုန်တွေဖြစ်ကြပါတယ်။သူတို့ဟာအမေရိကန်နိုင်ငံအတွင်းနယူးယောက်မြို့မှာ1890ခုနှစ်တည်းအတွင်းပထမဦးဆုံးဘလီနဲ့ပထမဦးဆုံးအစ္စလမ်ဗိမာန်ကိုတည်ဆောက်ခဲ့ကြပါတယ်။မွတ်စလင်အမေရိကန်တွေဟာဟင်နရီဖို့ကားကုမ္ပဏီမှာအလုပ်လုပ်ခဲ့ကြပြီးထူးခြားတဲ့မော်တော်ကားတွေကိုတက်ဆင်ထုတ်လုပ်ခဲ့ကြပါတယ်။မွတ်စလင်အမေရိကန်တွေဟာချီကာဂိုမြို့ကအထက်မြင့်အဆောက်အုံတွေကိုလည်းပြည်သူကပုံစံထုတ်ခဲ့ကြပါတယ်လို့တမရအိုဘားမားကပြောခဲ့ပါတယ်။တမရဟာအမေရိကန်လူမှုအတိုင်းအဝိုင်းအတွင်းတခြားသောမွတ်စလင်အမေရိကန်လူအဖွဲ့အစည်းတွေရဲ့ပါဝင်ဆောင်ရွက်ခဲ့မှုတွေကိုမိမောင်းထိုးပြောပြခဲ့ပါသေးတယ်။မွတ်စလင်အမေရိကန်တွေဟာကျွန်ုပ်တို့ဘဝတွေကျွေးဝချမ်းသာတိုးတက်စေရအတွက်လှုပ်ဆောင်ပေးခဲ့ကြပါတယ်။သူတို့ဟာအိမ်ကြီးချင်းတွေပါ။ကျောင်းဆရာတွေကကျွန်တော်တို့ရဲ့ကလေးတွေကိုစိတ်ကူးအသိဉာဏ်တွေထည့်မြှင့်စေခဲ့ပါတယ်။ဆရာဝန်တွေထံမှာကျွန်တော်တို့ရဲ့ကျန်းမာရေးကိုယုံကြည်စွာအနှံပြီးတော့ကူတာခဲ့ကြပါတယ်။သူတို့ဟာနိုဘယ်ဆုရတဲ့သိပ္ပံပညာရှင်တွေလည်းဖြစ်ကြပါတယ်။သူတို့ဟာဤပညာသစ်တွေကိုတီထွင်ဖန်တီးကြတဲ့လူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်တွေဖြစ်ကြပါတယ်။ကျွန်တော်တို့အားပေးနေကြတဲ့အားကစားသမားတွေလည်းဖြစ်ကြပါတယ်လို့သမရကပြောပါတယ်။တစ်ချိန်တည်းမှာတခြားသောသူတွေဘာသာရေးအယူဝါဒဂိုဏ်းကဏ္ဍတွေကိုအကြောင်းပြပြီးတော့သွေးခွဲဖို့ကြိုးပမ်းနေကြပါတယ်လို့လည်းပြောဆိုပါတယ်။ကျွန်တော်တို့အနေနဲ့ထပ်လောင်းပြီးတော့ပြောရမယ်ဆိုရင်အခြေခံယုံကြည်မှုတွေကအတူတူပါပဲ။ကျွန်တော်တို့ဟာဖျားသခင်ရဲ့ကလေးတငယ်တွေဖြစ်ကြပါတယ်။ဒန်းတူညီမျှမှုနဲ့ဒန်းတူမွေးရပါဂုံတိတ်ခါတွေရှိကြပါတယ်လို့သမရကပြောဆိုပါတယ်။သမရဘရက်အိုဘားမားဟာအမေရိကန်ပြည်ထောင်စုရဲ့အဓိကတန်ဖိုးထားအရေးပါတဲ့အချက်တွေဖြစ်တဲ့ယုံကြည်ကိုးကွယ်မှုအားလုံးဘာသာရေးလွတ်လပ်ခွင့်ဒီယူဆတွေအားလုံးဟာအမေရိကန်ပြည်ထောင်စုအတွက်လွန်အရေးပါတဲ့အကြောင်းမှတ်ချက်ပြုပြောဆိုခဲ့ပါတယ်။လူမှုအတိုင်းအဝိုင်းအတွင်းတည်ယူသံဆန်မှုနှိတ်ချဆက်ဆံမှုတွေယုံကြည်တက်ဝင်ကန့်ရှိုက်မှုပေါ်မှာအန္တရာယ်ဖြစ်စေတဲ့အကြောင်းသတိပေးခဲ့ပါတယ်။အိုက်ဇဲလူအဖွဲ့အစည်းတွေဟာတရားဝင်အတိမတ်ပြုခံရမှုကိုမရမကလိုချင်နေပါတယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်။ကျွန်တော်တို့အနေနဲ့အကြမ်းဖက်ဝါဒကိုတိုက်ဖြစ်တဲ့နေရာမှာဒီလိုအဖွဲ့အစည်းတွေကိုအတိမတ်မပြုဖို့နဲ့အမေရိကန်ပြည်ထောင်စုအတွင်းမှာကျွန်တော်တို့ဟာအစ္စလမ်ဘာသာပေါ်ဖိနှိပ်မှုမရှိတဲ့အကြောင်းနောက်ပြီးတော့အမေရိကန်မွတ်စလင်တွေရဲ့အောင်မြင်မှုနဲ့အောင်မြင်မှုတွေအပေါ်မှာနှစ်ထောင်အားရဖြစ်နေကြောင်းကိုလည်းပြသရပါမယ်လို့ဆိုပါတယ်။သူတို့ရဲ့ကြိုးစားဝါဒဖြန့်ပြောဆိုနေမှုတွေဟာလိန်ညာနေတာသာဖြစ်တယ်ဆိုတာကိုဒီလိုနည်းနဲ့ပြသနိုင်ပါတယ်လို့လည်းတမရကပြောဆိုသွားကြောင်းပါခင်ဗျာ
။ American Soul ရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။ American Soul ရဲ့အခုနားဆင်ကြရတဲ့အစီအစဉ်ကတော့ American Soul ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မနန္ဒချမ်းကပြောပြမှာပါရှင်။အမေရိကန်သမ္မတလောင်းဖြစ်ရှင်ပြိုင်နေတဲ့ Republican Party ကိုယ်စားလှယ်ရေးချာရှေ့တန်းနေရာမှာရှိနေတဲ့ Donald Trump ဟာသမ္မတဖြစ်ထိုက်သူတရားမဟုတ်တဲ့အကြောင်း2012ခုနှစ်ကသမ္မတရာထူးအတွက်ရှင်ပြိုင်ခဲ့ဘူးသူ Mitt Romney ကကြာတာပြင်းနေမှာပြောကြတဲ့မိန့်ခွန်းအတွင်းဝေဖန်လိုက်ပါတယ်။ပါတီတွင်အချို့ရွေးပွဲတွင်မှဒေါ်နယ်ထရန့်ကိုမဲမပေးချဖို့ကိုလည်းပါတီဝင်တွေကိုတိုက်တွန်းခဲ့ပါတယ်ပါတီဝင်တွေအနေနဲ့ဒေါ်နယ်ထရန့်ကိုသမ္မတလောင်းဖြစ်ရွေးချယ်ခဲ့မယ်ဆိုရင်လုံခြုံပြီးတော့တာယာဝါပြောတဲ့အနာဂတ်ဆုံးရှုံးရလိမ့်မယ်လို့လည်းသူကပြောဆိုခဲ့ပါတယ်ကြာတာပရိနေနောက်ပိုင်းမှာပဲမစ်ရော်မနီရဲ့ပြောဆိုချက်တွေဟာဆိုးဝါးလွန်းတဲ့မှတ်ချက်တွေအဖြစ်ဒေါ်နယ်ထရန့်ကတုံ့ပြန်ခဲ့ပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဖြစ်အသက်ခံအခမ်းရတဲ့စကော့မာစီယာသူ့ရဲ့တာဝန်ကိုမက်ရှ်လာအကုံမှစတင်ထမ်းဆောင်တော့မှာဖြစ်ပါတယ်တမ်မတ်ကြီးအဖြစ်ကျန်းသက်စာကျင်းဆိုပွဲအခမ်းအနားကိုတော့မက်ရှ်လာ၂ရက်နေ့ကဝါရှင်တန်ဒီစီအမေရိကန်နိုင်ငံသားရေးဌာနမှာကျင်းပခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကိုယ်တိုင်တက်ရောက်ဖွင့်အမှာစကားပြောကြားခဲ့ပြီးတော့လက်ထောက်နိုင်ငံသားရေးဝန်ကြီးဒနီယယ်ရက်ဆယ်အပါအဝင်အဆင့်မြင့်အရာရှိတွေတက်ရောက်ခဲ့ကြပါတယ်။အထူးအဲ့တော်တွေအဖြစ်မြန်မာတမ်မတ်ကြီးဦးကျော်မျိုးထွန်းနဲ့အတူမြန်မာတန်ယုံတာဝန်ရှိသူတချို့လည်းဒီအခမ်းအနားကိုတက်ရောက်ခဲ့ကြပါတယ်။တူရကီကနေ AGM ပင်လယ်ကိုဖျက်ပြီး EU ဥရောပသမဂ္ဂနိုင်ငံတွေကိုလာရောက်တဲ့ရွှေပြောင်းဒုက္ခသည်အရေးအတွက်ဟာအခုထိတိတ်ပြီးများပြားနေစဲမှုတားဆီးဖို့လိုအပ်နေတယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ထုစ်ကပြောဆိုလိုက်ပါတယ်။မနနာချန်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မခွာညူပါ။အင်ဂျင်နီယာကတော့ Zeynep Abdulrahman ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တောက်ကြနေနေနဲ့ခင်အစီအစဉ်တွေကို
နားဆင်ခဲ့ကြတဲ့အတွက်လည်းတော်ရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်ကျွန်မကအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.